Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2018ခုနှစ်ဖေဖော်ဝါရီလ3ရက်စနေနေ့မနက်ဖြန် VOA စံနှုန်းအစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ32 40နဲ့ 48 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်ပြတတ်ပါဒီမနက်ခင်းသတင်းတွေကိုကိုချော်ချော်သိနေတဲ့အတူကြီးညာပေးမှာပါအငင်းပွားပွဲရုံတွင်းမှတ်တမ်းတစ်ခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူထုကိုခြားပြခွင့်ပေးလိုက်ပါပြီအမေရိကန်ကလူမှုကြီးကြပ်ရေးကိုစနစ်တကျမထိန်းချုပ်နိုင်တာနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီး Rex Tillerson ကသူ့ရဲ့ Mexico ခီးစင်တွင်မှာပြောကြားလိုက်ပါတယ်အဖမ်းခံရတဲ့ Writers သတင်းတောင်နှစ်ယောက်ကိုအများဆုံးပြန်ပြီးလွှတ်ပေးဖို့ကုလသမဂ္ဂလူခွင့်ရေးရုံးကနေပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ
်အခုမနက်ခင်းနားဆင်ရမယ့်သတင်းတွေတွေထဲမှာတော့ရခိုင်ရေးအကောင့်တွေဖော်ရမှာကြံပြုအဖွဲ့ရဲ့စွမ်းဆောင်နိုင်ရင်နဲ့ပတ်သက်လို့ခေါင်းဆောင်ဖြစ်တဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဟောင်းကအခုလိုပြောပါတယ်
I think both four international board members and five Myanmar members have very social capital.
အဖွဲ့ဝင်တွေဟာတိတ်ကိုအကောင့်နဲ့လူမှုဝန်ကျင်အထောက်အကူပြုစွမ်းအင်ရှိသူတွေလို့ယူဆကြောင်းနဲ့သူတို့ဟာအကောင့်ထဲပေါ်ဖို့အကြံပေးသူတွေတာဖြစ်ကြောင်းပြောကြားချက်နဲ့အတူနှာစင်နိုင်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေမုတ်တုံရသည့်ဒဏ်ကိုခံစားလာရနိုင်ခြင်းကုလသမဂ္ဂရဲ့သတိပေးချက်ထိုင်းအာဏာပိုင်တွေကမလေးရှားတဲ့ခိုးဝင်မဲ့မြန်မာရွှေ့ပြောင်းအလုပ်သမား20ကိုဖမ်းဆီးအမှုဖွင့်ထားတဲ့အခြေအနေနဲ့အတူတရုတ်ရဲ့ခေတ်သစ်ပိုလန်မှာစီမံကိန်းပေါ်အမေရိကန်ကအန်ဒီရဲ့အဖြစ်ရှုမြင်တာပါကြောင့်ပါလဲဆိုတော့နိုင်ငံတကာသတင်းလွှာတစ်ခုကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့စနေမနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုချော်တိန်တို့ကပြောပြပါမယ်ရှင
်အမေရိကန်ရဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကနေဂျာဝင်နှောက်ယှက်မှုရှိမှရှိစုံစမ်းနေနေမှာ FBI စုံစမ်းရေးမှုတွေဟာအာဏာကိုအလွဲတုံ့ဆန်းလုပ်ခဲ့ကြောင်းတွေ့ရတယ်လို့ Republican တွေကဆွဆွဲထားတဲ့အငင်းပွားပွဲရုံတွင်းမှတ်တမ်းကိုအောက်လွတ်တော်စုံစမ်းရေးကော်မတီကနေထုတ်ပြန်ပေးခဲ့ပါတယ် Republican အမတ်ဖြစ်တဲ့အောက်လွတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌ Devin Nunes ရေးတာခဲ့တဲ့ဒီရုံတွင်းမှတ်တမ်းကိုထုတ်ပြန်ဖို့အတွက်သမ္မတ Donald Trump ကအတီးပြုတ်ပေးခဲ့ပြီးမကြခင်မှာပဲတောက်ကြနေကလူထုကြားမှာခြားပြခဲ့တာဖြစ်ပါတယ်ဒီမှတ်တမ်းမှာအရင် Trump မဲဆွယ်ရေးအဖွဲ့နိုင်ငံခြားရေးမူဝါဒရေးအကြံပေးဟောင်းလည်းဖြစ်ရုရှားမှာစီးပွားရေးလုပ်ငန်းတွေလုပ်ကင်နေသူကာတာပစ်ကို FBI ကထောက်လှမ်းဖို့အတွက်ဖီဆာခေါ်နိုင်ငံရခြားစောင့်ကြည့်ထောက်လှမ်းရေးအဖွဲ့ကနေထုတ်ပြန်တဲ့ဝန်ရမ်းတွေကိုအဓိကထားပြီးဖော်ပြထားတာဖြစ်ပါတယ်။ Page ကရုရှားထောက်လှမ်းရေးတွေနဲ့ဆက်သွယ်မှုလုပ်တယ်လို့ဆွဆွဲတာတွေနဲ့ပတ်သက်နေတာပါ။ British တရှိုဟောင်း Christopher Steele တင်ပြခဲ့တဲ့ဆဲဆတန်းက Page နဲ့ပတ်သက်ပြီးဖီဆာကဖော်ပြတဲ့အဓိကအချက်ဖြစ်တယ်လို့လည်း Newness ရဲ့မှတ်တမ်းမှာဖော်ပြပါတယ်။ဒါပေမဲ့ Steele ရဲ့ Sarah Sutton တွေအတွက် Hillary Clinton ရဲ့မဲဆွယ်ရေးအဖွဲ့နဲ့ Democratic Party ရဲ့ DNC ကော်မတီကလည်းငွေကြေးထောက်ပံ့ခဲ့တယ်လို့တော့ FBI ကဖော်ပြမှတ်ထားပါဘူး
။နိုင်ငံရေးရွှေ့ပြောင်းဝင်ရောက်သူတွေဟာအမေရိကန်အတွက်ကြီးမားတဲ့တန်ဖိုးတွေယူဆောင်လာကြပေမဲ့နိုင်ငံမှာနေထိုင်ဖို့ဝင်လာသူတွေကိုထိန်းကွပ်တာမှာအမေရိကန်အစိုးရဟာအကောင်းကောင်းမလုပ်နိုင်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမက္ကဆီကိုနိုင်ငံမှာတောက်ကြနေကပြောပါလေလူဝင်မှုကြီးကြပ်ရေးကိုထိန်းချုပ်ဖို့နှစ်ပေါင်းများစွာအတွင်းနီလန်းမျိုးစုံကိုအမေရိကန်ကချမှတ်ခဲ့ပေမဲ့ဒီအရှုပ်ထွေးကိုဘယ်တော့မှရှင်းအောင်ပြန်မလုပ်ခဲ့ဘူးလို့ဝန်ကြီး Tillerson ကသတင်းတောက်တွေကိုပြောပါလေမက္ကဆီကိုနိုင်ငံခြားရေးဝန်ကြီး Luis Vicarre ကနေဒါနိုင်ငံခြားရေးဝန်ကြီး Christia Freeland တို့နဲ့မက္ကဆီကိုစီးတီးမှာစီဝေးပြီးတဲ့နောက်ဝန်ကြီး Tillerson ကအဲ့လိုပြောတာပါနိုင်ငံတွင်းကိုဘယ်သူတွေဝင်လာတယ်ဆိုတာကျွန်တော်တို့နားလည်နိုင်တဲ့စနစ်တွေနေရာတကျရှိနေအောင်လုပ်ရပါမယ်လို့ဝန်ကြီးတီလာဆန်ကဆိုပါတယ်။အမေရိကန်လူမှုကြီးကြပ်ရေးဟာပုံမှန်အခြေအနေကနေထိမရဖြစ်နေပြီးဒါကြောင့်လဲနှစ်ပေါင်းများစွာအတွင်းဖြစ်လာတဲ့ဒီအားနည်းချက်တွေကိုပြင်ဆင်ဖို့သမ္မတဒေါ်နယ်ထရမ့်ကကွန်ဂရက်တော်ကိုတွန်းအားပေးနေတာဖြစ်တယ်လို့ဝန်ကြီးတီလာဆန်ကပြောပါတယ်။
စီးရီးယားဆိုရကသူ့ပြည်သူတွေပေါ်မှာအာယုံကျော်ထိခိုက်ပြီးလူကိုသေစေတဲ့ Syringe အစိတ်တန်းတွေလက်တလောတုံးခဲ့တယ်ဆိုတဲ့အသက်တွေအထောက်ထားတော့ American အစိုးရမှမရှိဘူးလို့ American ကာကွယ်ရေးဝန်ကြီး Jim Mattis ကတောက်ကြံနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့အဲ့ဒီ data တွေမှာရှိနေသူတွေအသုံးပြုနေတယ်ဆိုတဲ့သတင်းတွေအတွက်တော့အထောက်ထားတွေရအောင်ရှာနေတယ်လို့ပြောပါတယ်။အစိတ်တန်းတွေတုံးနေဆိုတာကိုအမြဲညင်းဆုပ်ပြီးဥပဒေမဲ့လောက်ရတွေကိုဖုံးကွယ်လေးရှိတဲ့ Syrian Anarchist Bashar al-Assad နဲ့ဆက်ဆံနေရတယ်ဆိုတာသိလာခြင်းကစပြီးအထောက်ထားတွေရဖို့ကြိုးစားနေတယ်American စစ်ဌာနချုပ်ပင်တဂမ်မှာဝန်ကြီးမက်တစ်ကသတင်းတောက်တွေကိုပြောကြားခဲ့တာပါစီးရီးယားကတော့တရားမဝင်ဓာတ်ပစ္စည်းသုံးဆွဲမှုမရှိဘူးလို့ညင်းဆိုပါတယ်စီးရီးယားပြည်တွင်းစစ်တွင်းစီးရီးယားဆိုရက Chlorine အစစ်တန်းတွေကိုလက်နက်တပ်ဖွဲ့သုံးခဲ့တာမို့ Syringe တန်းတွေသုံးနိုင်ခြင်းရှိတာမို့ American ဆိုရပိုင်းကစိတ်ပူကြောင်းဝန်ကြီးမက်တစ်ကပြောပါတယ်အယောင်ဆင်းမရှိတဲ့ Syringe တန်းတွေဟာအသက်ရှူလမ်းကြောင်းပျက်စီးပြီးသေဆုံးနိုင်ပါတယ် စီးရီးယားဆွေကအရသားတရားလောက်ကိုတည်ဆုံးစေတဲ့ဓာတ်လက်နဲ့တုံတိုက်ခိုက်ခဲ့တဲ့အတွက်လက်တုံပြန်တဲ့အနေနဲ့အမေရိကန်ကပြီးခဲ့တဲ့ဧပြီလထဲမှာပဲစီးရီးယားကရှော့ဖတ်လေးစိတ်ကိုဒုံးကျည်အမြောက်များနဲ့ပစ်ခတ်ခဲ့တာပ
ါလေဘနွန်အခြေစိုက်ဟက်စ်ဘိုလာစစ်သွေးကြောအဖွဲ့ကိုအဟန်အတားဖြစ်စေဖို့ရည်ရွယ်ချက်နဲ့စီးပွားရေးလုပ်ငန်းခုနှစ်ခုနဲ့လူပုဂ္ဂိုလ်6ဦးကိုအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကတောက်ကြနေမှာတန်ခတ်အရေးယူမှုတွေချမှတ်လိုက်ပါတယ်အခုရည်ရွယ်မှုတွေဟာ Hezbollah ဗန်ဒါရည်မှု Adam Tabaja ကိုထိခိုက်စေဖို့ရည်ရွယ်တာလို့ American ဗန်ဒါရည်ဌာနကပြောပါတယ်။သူကိုကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီအဖြစ် American ကသတ်မှတ်ထားတာပါ။ Lebanon, Ghana, Liberia နဲ့ Sierra Leone တို့မှာခြေစိုက်တဲ့ကုမ္ပဏီတွေကိုအဓိကဦးတည်ပြီးရည်ရွယ်လိုက်တာဖြစ်ပါတယ်။အဲ့ဒီကုမ္ပဏီတွေဟာ Hezbollah အတွက်ရန်ပုံငွေတွေကိုကြားခံလွှဲပြောင်းပေးပြီးတော့ Tabaja ကိုပံ့ပိုးနေတယ်လို့ဗန်ဒါရည်ဌာနကဆိုပါတယ်။လေဘနွန်နိုင်ငံဘီရူးမြို့တော်မှာအခြေစိုက်တဲ့ LMA Engineer Contract Company နဲ့ဆက်စပ်တဲ့လေဘနွန်နိုင်ငံသား9ဦးနဲ့အီရတ်နိုင်ငံသား2ဦးတို့လည်းဗန်ဒါရေးဌာနရဲ့ရည်ရွယ်မှုထဲမှာပါပါတယ်။ Hezbollah ဟာအကြမ်းဖက်ဝါဒီအဖွဲ့တစ်ဖွဲ့ဖြစ်ပြီးအမေရိကန်နိုင်ငံသားယာပေါင်းများစွာတည်ဆုံရမှုတွေတာဝန်ရှိကြောင်းအရှေ့လေပိုင်းကအာရဗ်နိုင်ငံတွေအားပြော့သွားအောင်အီရန်ကအသုံးချနေတဲ့အဓိကဂျာဂန်အဖွဲ့တစ်ဖွဲ့ဖြစ်ကြောင်းအမေရိကန်ဗန်ဒါရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။Hezbollah အဖွဲ့ကိုအီရန်နိုင်ငံကနှစ်စဉ်ရန်ပုံငွေဒေါ်လာတန်း900လောက်ထောက်ပံ့နေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကခန့်မှန်းထားပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင
်။ VOA American တိုင်းအမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံတော်လှည့်ဝတ်ချက်အယူပြီးဖောက်ပြမှုနဲ့ဖမ်းဆီးခံထားတဲ့ Writers သတင်းသမားနှုတ်ကိုအမခံမပေးဖို့အတွက်ချက်တပရီနေမှာမြောက်ပိုင်းခင်တရားရုံးကဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ရတယ်လို့အများဆုံးပြန်ပြီးလှုပ်ပေးဖို့အတွက်ကုလသမဂ္ဂလူ့အခွင့်အရေးပြောခွင့်ရ Rupert Goffield ကပြောကြားခဲ့ပါတယ်။
We deeply regret the continuing detention of two Reuters journalists in Myanmar following yesterday's decision by a court to refuse them bail.
Reuters သတင်းတောင်ထက်ကိုတရားရုံးကနေအာမခံပေးဖို့မနေ့ကပဲဆုံးဖြတ်ခဲ့တယ်လို့ဂူရီဆက်ပြီးဖန်ထားတာနဲ့ပတ်သက်ပြီးကျွန်တော်တို့တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်။သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်ထပ်ပြီးတောင်းဆိုပါတယ်လို့ပြောသွားတာပါ။ဒီသတင်းတောင်ထက်ကိုဖန်ဆီးထားတာဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တိတိသားသားကျဆင်းလာနေတာကိုပြသနေတယ်လို့လည်း Mr. Govil ကပြောပါတယ်။ဖန်ဆီးခံထားတာရက်သက်တပတ်6ပတ်ကျော်နေပြီဖြစ်တဲ့သတင်းတောင်အသက်32နှစ်အရွယ်ကိုဝါလုံးနဲ့28နှစ်အရွယ်ကိုကျော်စိုးဦးတို့နှုတ်ကအရေးကြီးတဲ့လှည့်ဝတ်အထောက်အထားတွေကိုရဲနှစ်ဦးစီကနေရယူခဲ့တယ်လို့ရဲဘက်ကဆွဆွဲထားပြီးအရေးယူခံထားရတာဖြစ်ပါတယ်။ Reuters သတင်းဌာနမှအလုပ်လုပ်နေတဲ့သူတို့နှစ်ဦးကရခိုင်ပြည်နယ်ရင်းကသတင်းတွေကိုထောက်လန်းနေတာဖြစ်ပါတယ်။တချင်ထဲမှာပဲကချင်ပြည်နယ်ရင်းမှာ KIA ကချင်လက်နက်ကိုင်အဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကနေအစိုးရခန်းစာထုတ်ပြန်ပြောဆိုခဲ့ပါတယ်။ January 19ရက်နေ့ကစပြီးကချင်ပြည်နယ်ထဲမှာတိုက်ပွဲတွေအရှိန်မြင့်လာတာဖြစ်ပြီးဆွန်ပရာဘုံဝိုင်းမော်နဲ့တနိုင်းမြို့နယ်တွေမှာတိုက်ပွဲတွေတိုးလာနေပြီးအိုးရင်ဆန့်ခွာထွက်ပြရသူပေါင်း1800လောက်ရှိနေပြီလို့အစိုးရခန်းစာမှာဖော်ပြထားပါတယ်
။ဒီတော်ထဲမှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုတိုးလာနေတာကိုတံပြန်တဲ့အနေနဲ့အိန္ဒိယသမုဒ္ဒရာတွင်ဆေးရှောကျွန်းစုတွေမှာရေတပ်စခန်းတစ်ခုစောက်ဖို့အိန္ဒိယကသဘောတူစာချုပ်တစ်ခုလက်မှတ်ရေးထိုးလိုက်ပါတယ်။တရုတ်နိုင်ငံနဲ့နှီးစပ်တဲ့ကွန်မြူနစ်ပါတီတွေအာဏာရလာတော့မဲ့နီပေါ်နိုင်ငံကိုလည်းအိန္ဒိယနိုင်ငံသားရဲ့ဝင်ကြီးထူးထူးခြားခြားသွားရောက်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တွင်ဖြစ်တဲ့ဒီအခြေအနေနဲ့စလုံးဟာအိန္ဒိယသမုဒ္ဒရာတွင်မှာရောအိန္ဒိယရဲ့အိန္ဒိချင်းနိုင်ငံတွေအပေါ်မှာပါတရုတ်ရဲ့လွှမ်းမိုးမှုတိုးလာနေတာပေါ့အိန္ဒိယရဲ့စိုးရိမ်ချက်ကိုအထူးဖော်ပြနေတယ်လို့လေလာသူတွေကပြောပါတယ်။ဆေးရှောနိုင်ငံနဲ့ပြီးခဲ့တဲ့တင်ဘက်ကချုပ်ဆိုတဲ့သဘောတူညီချက်အရအဆမ်းရှင်းကျွန်းပေါ်မှာလေရင်ပြေးလည်တစ်ခုနဲ့ရေတပ်စိတ်ခံတစ်ခုကိုအိန္ဒိယကတည်ဆောက်မှာပါ။ဒီစကမ်းကနေအိန္ဒိယသမုဒ္ဒရာအတွင်းအိန္ဒိယနိုင်ငံရဲ့အနေအထားကိုပုံမူခိုင်မာစေမှာဖြစ်တယ်လို့အိန္ဒိယရေတပ်သင်္ဘောတွေလေရင်တွေအနေနဲ့ကျွန်းတွေမှာအလှည့်ကျစိုက်ကပ်ရန်နာခွင့်လည်းပိုရလာမှာဖြစ်ပါတယ်။ပူပူပြီးအားကောင်းလာနေတဲ့တရုတ်နိုင်ငံကဝန်ပတ်တာကိုခံနေရတဲ့အပေါ်စိုးရိမ်မှုတွေတိုးလာနေတာနဲ့အမျှပြပမှာမဟာဗျူဟာမြောက်အခြေစိုက်စခန်းတွေကိုအိန္ဒိယကတိုးချက်တည်ဆောက်လာနေတာဖြစ်ပါတယ
်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့တရားမဝင်မှုရဲ့ဆေးဝါးနှိမ်နင်းရေးကို အမေရိကန်ဘက်ကနေတိတ်တဆိတ်လက်ခံနေတာဟာမဟာမိတ်ကောင်းဖြစ်တဲ့နှစ်နိုင်ငံကြားဆက်ဆံရေးအဆင်မပြေဖြစ်နေတာတွေကိုမေ့ပြနိုင်ပွဲရှိနေတယ်လို့မျှော်လင့်ရတယ်လို့တရုတ်ကနေစောင့်ကြည့်နေတဲ့ကြားကပဲနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးပြီးလှုပ်လာနိုင်ချေရှိနေပါတယ်။ဖိလစ်ပိုင်အစိုးရကမူရဆေးဝါးနှိမ်နင်းကိုတင်ဝင်နီးလန်းနဲ့လှုပ်ဆောင်နေတဲ့အကာလပတ်လုံးအမေရိကန်အစိုးရကထောက်ခံနေမှာဖြစ်ကြောင်းအမေရိကန်ဒုလက်ထောက်နိုင်ငံချိုင်းဝန်ကြီး James Walsh ကဗုဒ္ဓဘူးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။တက်ကြွလှုပ်ရှားသူတွေကတော့ဒူတာရီအစိုးရဟာတူတက်လာတဲ့2016ဂျွန်လကစပြီးမူရဆေးဝါးနှိမ်နင်းရေးမှာရုံးတင်ဆစ်ဆေးတာတွေမလုပ်တယ်လို့ရဲတွေကြောင့်တေဆွမ်းသူပေါင်း 9,000 လောက်ရှိနေတယ်လို့ယုံကြည်တာပါ။ဖိလစ်ပိုင်သမ္မတရုံး website မှာတော့ Mr. Walsh ရဲ့မှတ်ချက်ဟာဖိလစ်ပိုင်အစိုးရဖွဲ့တဲ့တရားဝင်မူရဆေးဝါးနှိမ်နင်းရေးနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့သဘောမျိုးတိုးလာတာတွေ့ရတယ်လို့ပြောပါတယ်။ဖိလစ်ပိုင်ကမန္တနာအိုကျောင်းတောင်ပိုင်းကအကြမ်းဖက်မှုတွေရပ်ဆိုင်းရတဲ့ပြီးခဲ့တဲ့လတည်းမှာပဲ Pacific ဆွန်ရဲဖိလစ်ပိုင်စစ်စင်ရဲ့လုံမှာဖြစ်ကြောင်း American ဘက်ကအကြေညာခဲ့ပါတယ်။ဒါဟာဒေတာရင်းတရုတ်အင်အားကြီးထွက်လာမှုကိုထိန်းချုပ်နေအောင် American ကဖိလစ်ပိုင်နဲ့စစ်ဖက်ဆက်ဆံရေးပုံမခိုင်မာခြင်းနဲ့သဘောအချက်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။
ထိုင်းနိုင်ငံမှာလှုပ်လှုပ်နေတဲ့မြန်မာရွှေပြောင်းလူသမားမျိုးသမီးတူဟာဖေဖော်ဝါရီလ1ရက်ကြာသပတေးနေ့ကဖွင့်တဲ့ထိုင်းထီပထမဆုဘန်းငွေ6တန်းကိုပေါက်သွားပါတယ်။အဲ့လိုပေါက်သွားတဲ့အကြောင်း Thai PBS online သတင်းမှာရေးထားတာပါ။ထိုင်းနိုင်ငံတောင်ပိုင်းဟဲရိုင်မြို့ကစက်ရုံတစ်ခုမှာလှုပ်လှုပ်နေတဲ့မတ်တီရီရွှေဆိုတဲ့အသက်21နှစ်အရွယ်မြန်မာလူသမားဟာဟဲရိုင်ခရိုင်ရဲစခန်းကိုသူ့မိတ်ဆွေတူနဲ့တူသွားပြီးသူထိုးထားတဲ့ပထမဆုထီလက်မှတ်နံပါတ်392653ကိုတရားဝင်မှတ်တမ်းတင်ပါတယ်။ထီစုငွေဘတ်ချုပ်တန်းကိုထုတ်ပြီးရင်မြန်မာနိုင်ငံကိုအားလုံးပို့လိုက်ပြီးသူလည်းပြန်တော့မယ်လို့ရဲစခန်းမှာသတင်းမီဒီယာတွေကိုပြောပါတယ်။သူကထိုင်းနိုင်ငံမှာလှုပ်လှုပ်နေတာ6လလောက်ပဲရှိသေးပြီးအခုပေါက်တဲ့ထီလက်မှတ်ကိုစက်ရုံရှိလာရောက်တဲ့ထီတဲ့စီမှာထိုးတာဖြစ်ပြီးတော့ဒါနဲ့မှစုစုပေါင်းထီ3000ပဲထိုးပူပါသေးတယ်။ထီစုငွေထိုင်းဘတ်ချုပ်တန်းဟာလက်ရှိငွေလဲလုံးနဲ့ဆိုရင်မြန်မာကျပ်ငွေ253တန်းကျော်ရှိပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့တနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေစက်တိုက်နားဆင်ရပါမယ်ရှင်။ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဆူရာခီယတ်ဆူတီယာထိုင်းကသူဥဆောင်တဲ့ရခိုင်အရေးကြံပေးအဖွဲ့ပေါ်အပြည့်အဝယုံကြည်စိတ်ချထားနိုင်ပါတယ်လို့ပြောလိုက်ပါတယ်။ဒီအကြံပေးအဖွဲ့တွေကထင်ရှားတဲ့အဖွဲ့ဝင်တဦးမကြခင်ရပိုင်းတွင်ကနှုတ်ထွက်သွားပြီးဖေဖော်ဝါရီလ1ရက်ကြာသပတေးနေ့ကဘန်ကောက်မြို့မှာရိုက်တာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းဒေါက်တာဆူရာကီယတ်ကကုလိုပြောတာပါကိုကျော်ကျော်သိန်းကအပြည့်အစုံပြောပြပါမယ်ရှင
်ကုလသမဂ္ဂဒွေမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့ဖွဲ့ထားတဲ့ကော်မတီကိုအကြံပေးဖို့ဆိုပြီးပြည်တွင်းပုဂ္ဂိုလ်၅ဦးပြည်ပပုဂ္ဂိုလ်၅ဦးစုစုပေါင်း10ဦးနဲ့ဖွဲ့စည်းထားတဲ့အကြံပေးအဖွဲ့ကိုဦးဆောင်ဖို့ဒေါက်တာဆူရခီယတ်စာတူရာထိုင်းကိုမြန်မာအစိုးရကရွေးချယ်ခဲ့တာပါဒီအဖွဲ့ရဲ့ရခိုင်ပြည်နယ်ပထမဆုံးခရီးစဉ်အစိုးမသက်ခင်မှာပဲထင်ရှားတဲ့အဖွဲ့ဝင်တူဦးဖြစ်သူအမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချစ်ဆန်ကဒီအဖွဲ့ဟာမြန်မာအစိုးရလိုရက်တွေကိုဖုံးဖိကောက်ွယ်ပေးမယ့်အဖွဲ့လို့အပြင်းထန်ဝေဖန်ပြီးရုတ်တရက်နှုတ်ထွက်သွားတဲ့အတွက်ဒီအဖွဲ့ပေါ်ဘယ်လောက်အထိယုံကြည်လို့ရမလဲဆိုတဲ့မေးခွန်းတွေထွက်လာတာပါဒါကြောင့်လဲဒေါက်တာဆူရခီယတ်အနေနဲ့သူဦးဆောင်တဲ့အဖွဲ့ရဲ့ဂုဏ်သိက္ခာကိုကာကွယ်ပြောဆိုလာရတာဖြစ်ပါတယ
်။ I think both four international board members and five Myanmar members have very strong social capital.
နိုင်ငံကကအဖွဲ့ဝင်၄ဦးနဲ့ပြည်တွင်းကအဖွဲ့ဝင်၅ဦးတို့ဟာတိတ်ကိုအားကောင်းတဲ့လူမှုဝန်းကျင်အထောက်အကူပြုစွမ်းအင်ရှိထားသူတွေလို့ကျွန်တော်ယူဆပါတယ်။ကျွန်တော်တို့မှအတွေ့အကြုံအများကြီးရှိပြီးဒီတွေးကြုံကနေကျွန်တော်တို့အစွမ်းရှိသလောက်အသုံးဝင်မဲ့အကြံဉာဏ်တွေပေးသွားမှာပါကျွန်တော်တို့ဟာအကောင့်ထဲပေါ်မဲ့သူတွေလှုပ်ဆောင်မဲ့သူတွေမဟုတ်ပါဘူးကျွန်တော်တို့ဟာအကြံပေးပုံကိုယ်တွေပါတန်းနိုင်သမျှအကောင်းဆုံးဖြစ်အောင်ကျွန်တော်တို့လှုပ်ဆောင်ပါမယ်မတူကွဲပြားတဲ့သဘောထားအမြင်တွေကိုနားထောင်သွားမှာလည်းဖြစ်ပါတယ
်ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ထားတယ်ဆိုပြီးအထူးသဖြင့်မြန်မာတပ်မတော်ကိုနိုင်ငံတကာကပြစ်တင်ဝေဖန်ထားတယ်လို့နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကလည်းဒီအရေးကိုထိတိယောက်ယောက်ဂိုင်းပြတ်ဖြေရှင်းဖို့ပြက်ကွက်တယ်ဆိုပြီးဝေဖန်ခံနေရတာပါ။ရခိုင်ရေးနဲ့ပတ်သက်ရင်နိုင်ငံတကာမှာသာမကဒေသတွင်းမှာတောင်သဘောထားအမြင်တွေမတူကြဘူးဆိုတာကိုဒေါက်တာဆူရခီယတ်ကအသိအမှတ်ပြုပြောဆိုပါတယ
်။ The narrative in Myanmar is different narrative from western countries.is one thing from some other
မြန်မာနိုင်ငံမှာပြောဆိုနေတာကမတူပါဘူးအနောက်နိုင်ငံတွေပြောတာကလည်းတမျိုးပါအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာတောင်မတူကြပါဘူးအဲ့ဒီအပြောတွေနောက်ကိုကျွန်တော်တို့လိုက်နေမှာမဟုတ်ပါဘူ
း Mr. Richardson ကသူနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တဲ့အခြေအနေတွေ
ရခိုင်ပြည်နယ်မှာလူညိုရင်းတပ်ဖွဲ့တွေရဲ့နေမည်ရှင်းလင်းစစ်ဆင်ရေးတွေအကြောင်းသတင်းလိုက်ရင်းနဲ့အစိုးရလျှော့ဝှက်ချက်အုပ်ဥပဒေကိုချိုးဖောက်တယ်ဆိုပြီးအပန်းခံထားရတဲ့ Writers သတင်းတောက်နှစ်ယောက်ကိစ္စပြောဆိုခွင့်မရတာကိုအချက်တစ်ခုအဖြစ်ပြောထားပါတယ်။ဒေါက်တာဆူရခီယက်ကတော့သူကိုယ်တိုင်လည်းဒီသတင်းတောက်တွေကိစ္စပြောဆိုတာတွေရှိတယ်လို့ဆိုပါတယ်
။ Even though it is outside the mandate of the advisory board but I raised it before
ဒီကိစ္စအကြံပေးအဖွဲ့ရဲ့လုပ်ပိုင်ခွင့်ထဲမှာမပါပေမဲ့လည်းကျွန်တော်ပြောဆိုမှုပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စဟာကျွန်တော်တို့နဲ့လည်းဆိုင်တဲ့သတင်းမီဒီယာတွေကိုပြပြဖို့ဆိုတာနဲ့ဆက်ဆက်နေလို့ပါ။ Coffee Arne စီရင်ခံစားရဲမှာဒါကိုရှင်းရှင်းလင်းလင်းဖော်ပြထားပြီးပြည်ထောင်စုဝန်ကြီးဦးဆောင်ထွန်းနဲ့ကျွန်တော်ပြောဦးပါတယ်။ဒါအပြင်ဒေါက်ဆန်းစုကြည်နဲ့လည်းအစည်းအဝေးကြီးတွင်းမှာမဟုတ်ပေမဲ့ပြောဦးပါတယ်။ဒီမှုကိုဥပဒေလုံထုံးလုံနည်းတွေရာဇဝတ်မှုတရားစီရင်ရေးလုံထုံးလုံနည်းတွေနဲ့အညီကင်တွယ်မယ်ဆိုတာကျွန်တော်တို့ကိုထပ်ခါတလဲလဲအာမခံပြောဆိုထားပါဗျ
။ဒီဂျံပေးအဖွဲ့ဟာရခိုင်ပြည်နယ်မှာဖြစ်ပျက်ထားတာတွေကိုဖုံးပြကာကွယ်ပြီးအစိုးရကိုချီးမြှောက်ပြောဆိုမဲ့အဖွဲ့ဖြစ်တဲ့ဆိုပြီးတော့သူနှုတ်ထွက်တဲ့အချိန်မှာမစ္စတာရစ်ချက်ဆန်ကဝေဖန်ပြောဆိုပါတယ်။ဒီလိုပြောဆိုတာမျိုးဟာအကျိုးမရှိပဲထိခိုက်မှုသာဖြစ်စေပါမယ်လို့ဒေါက်တာဆူရခီယက်ကတုံ့ပြန်ပါတယ်
။ I still believe and I want to believe that Governor Richardson stillhas that objective
ရခိုင်ပြည်နယ်ငြိမ်းချမ်းပြီးဖွံ့ဖြိုးတိုးတက်လာအောင်ကြိုးစားဖို့ဆိုတဲ့ရည်မှန်းချက်မျိုးအုပ်ချုပ်ရေးမှူး Richardson ရှိမှရှိနေတော့မယ်လို့ကျွန်တော်ယုံကြည်နေသဖြစ်ပြီးအဲ့ဒီလိုယုံကြည်ခြင်းပါတယ်ဒါပေမဲ့အကြံပေးအဖွဲ့ကိုဆွဆွဲပြီးထိတ်တန်းသတင်းဖြစ်အောင်လုပ်ဖို့သူဆုံးဖြတ်ခဲ့တာကတော့တိတ်ကိုအကြောင်းမလှတာပါပဲဒီလိုလုပ်တာကထိခိုက်နစ်နာဖို့ပဲရှိပါတယ
် Mr. Richardson လှုပ်ထွက်သွားပြီးတဲ့နောက်အကြံပေးအဖွဲ့ထဲမှာအဖွဲ့ဝင်9ဦးကျန်ပြီးလက်လက်သွားတဲ့အဖွဲ့ဝင်တနေရာမှာပြန်ဖြည့်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒီအဖွဲ့ကို2019ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာသမရဦးထင်ကျော်ကအမိန့်ထုတ်ပြန်ပြီးဖွဲ့စည်းထားတာပါခင်ဗျာ
ကိုကျော်ကျော်သိန်းပြပြသွားတာပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရောက်နေတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာရွှွန်းနှွန်ပြကြတာရေကြီးတာနဲ့ယောဂဖြစ်တာစတဲ့အန်ဒီယာတွေရင်ဆိုင်နေရတယ်လို့မကြခင်ကြားရောက်တော်မဲ့မုတ်တုံရာသီတောင်လည်းတခြားဘေးအန်ဒီယာတွေကြုံတွေ့ရဖို့ရှိကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကသတိပေးထားပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက် UNHCR ဌာနချုပ်ကနေ VOA သတင်းတောက်လီဆာရှလိန်ပေးပို့ထားတဲ့သတင်းလွှာကိုမတ်အင်ချင်းနိုင်ကပြောပြမှာပါရှင်။
မက်လာတာမမဟုတ်ဧပြီလမှာစတင်ပြီးနောက်လာပေါင်းအနည်းငယ်ကြာမဲ့မုတ်တုံရာသီကြောင့်ဖြစ်လာမဲ့ဘေးအန္တရာယ်တွေရှောင်ရှားနိုင်ဖို့နဲ့ရောပါတက်တာစီဖို့ကုလသမဂ္ဂအကူအညီပေးရေးအေဂျင်စီတွေကအရေးပေါ်ပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်။မြန်မာနိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့နှင်းပတ်နှိပ်စက်မှုတွေကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာ635,000ကျော်ဟာအခုဆိုရင်တဘာဝဘေးအန္တရာယ်ကပေးလာတဲ့ထိတ်လန့်ကြောက်မက်ဖွယ်ကောင်းတဲ့ချင်းချောက်မှုတွေအခက်အခဲစိန်ခေါ်မှုတွေကိုရင်ဆိုင်နေရပါတယ်။ကဘာမှာအကြီးဆုံးဒုက္ခသည်တွေနေရာချထားမှုဖြစ်လာတဲ့စခန်းတွေမှာရိုဟင်ဂျာအများစုဟာညဉ့်ညမ်းပြီးဖေဟိုဖျဲဖြစ်နေတဲ့နေရာထိုင်ခင်းတွေမှာပြစ်ကျက်ညက်ပြီးနေထိုင်နေကြတာပါအ ਨੇ စုံဒုက္ခသည်ပေါင်း300,000လောက်ဟာမြေပြိုကျမှုတွေနဲ့ရေကြီးမှုစိုးရိမ်ပွဲရာဘေးရန်တွေရဲ့ကြာရောက်ဖို့ရှိနိုင်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရအန်ဒရူးမဟတ်ဂျ်ကမနေ့ကတောက်ကြနေဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါရယ်။ဒါအပြင်မကြသေးခင်ကပြုလုပ်ခဲ့တဲ့အကဲဖြတ်မှုအရာဒုက္ခသည်စခန်းနေရာတွေထဲ၃ပုံ၃ပုံလောက်ဟာရေလွှမ်းမှုမှုကိုခံရဖို့ရှိကြောင်းသူကပြောပါရယ်
။ As a result, more than 85,000 refugees could lose their shelters.
ဒီကြောင်ဒုက္ခသည်ပေါင်း23,000ကျော်လောက်သူတို့ရဲ့ယာယီရွက်ပြင်တဲတွေဆုံးရှုံးရဖို့ရှိနိုင်ပါရယ်။နောက်ပြီးမတ်ဆောက်စင်ဂျေရှောမှာနေကြတဲ့နောက်ထပ်ဒုက္ခသည်ပေါင်း23,000လောက်ဟာလည်းမြေပြိုကျမှုအနေနဲ့ကြုံရနိုင်ဖို့ရှိပါတယ်။ဒါအပြင်အိမ်နာတွေအများဆုံးတန့်စင်ကန်တွေပိုက်နဲ့သွယ်တန်းထားတဲ့ရေအုပ်ကန်တွေနဲ့ကျန်းမာရေးစောင့်ရှောက်ပေးတဲ့နေရာတွေအပါအဝင်ဒုက္ခသည်စခန်းကအရေးပါတဲ့ဝန်ဆောင်မှုတွေပေးနေတဲ့နေရာတွေရေထဲပါသွားဖို့အနေနဲ့ရှိနေပါတယ်
။ကူးစက်လွယ်တဲ့ကပေးယောဂအန်ဒီရဲ့ဖြစ်ပွားမှုကိုလည်း UNHCR ကသတိပေးထားပါတယ်။ဒါပေမဲ့လည်းမိုးသီးထန်စွာရွာသွန်းမဲ့အခြေအနေကနေဒုက္ခသည်တွေကိုအကာအကွယ်ပေးနိုင်ဖို့အေဂျင်စီအနေနဲ့လုပ်ငန်းစဉ်အဆင့်တွေစတင်ဆောင်ရွက်နေကြောင်းပြောပါရယ်။ဒုက္ခသည်တွေအတွက်ပိုမိုကောင်းမွန်တဲ့နေရာထိုင်ခင်းတွေတိဆောက်ထားတာတွေကိုထိမ့်မက်ထားတဲ့နေရာတွေမှာတဲအိတ်တွေနဲ့ခုခံပေးတာစတာတွေကို UNHCR ကကူညီပံ့ပိုးပေးခဲ့ပါရယ်။မ ရင်းပြိုကျမှုအန္တရာယ်နည်းပါးအောင်လာမယ့်သတင်းပတ်တွေမှာလည်းမက်ဆောက်နေတဲ့တောင်ကုန်းနေရာတွေမှာတပြေးညီဖြစ်အောင်လှုပ်ဆောင်ဖို့ရှိကြောင်းအေဂျင်စီကပြောပါရတယ်။ဒါအပြင်ဒုက္ခသည်စခန်းတွေကအများဆုံးပြိုကျနိုင်တဲ့အပိုင်းတွေမှာနေထိုင်နေတဲ့မိသားစုတချို့ကိုလည်းလုံခြုံတဲ့နေရာတွေပဲပြောင်းရွှေ့ပေးဖို့ရှိကြောင်း UNHCR ကပြောသွားပါရရှင်
။မှန်ရင်ချင်နိုင်ပြောပြသွားတာပါရှင်။အခုတရားမဝင်နေဆက်ဖြတ်ကျော်တဲ့မြမအလုသမားတချို့ဖမ်းဆီးခံထားရတဲ့ဘက်ကိုအလှည့်ပေးပါစီ။ထိုင်းနဲ့မလေးရှားနိုင်ငံတွေရဲ့နယ်စပ်စုံခလာခရိုင်ပရန်ပစာမြို့နယ်မှာမြန်မာနိုင်ငံသားအယောက်20ကိုဒီသတင်းပတ်ထဲမှာပဲထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။သူတို့ဟာထိုင်းနိုင်ငံကတစင်မလေးရှားနိုင်ငံတွေကိုတရားမဝင်ခိုးဝင်ဖို့ကြိုးစားသူတွေအဖြစ်အမှုဖွင့်ထားပြီးလူကုန်ကူးမှုမြောက်မြောက်ကိုစစ်ဆေးနေတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင်
။ထိုင်းမလေးနယ်စပ်ဖြစ်တဲ့စုံခလာခရိုင်ပရန်ပစာမြို့နယ်တွေကိုရောက်ရှိလာတဲ့မြန်မာနိုင်ငံသား20ဦးကိုထိုင်းအနာပိုင်းတွေကဖမ်းဆီးခဲ့ပါတယ်။သူတို့တွေကိုထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံကိုခိုးဝင်ဖို့ကြိုးစားသူတွေအဖြစ်တရားစွဲဆိုထားပြီးလူကုန်ကူးမှုဟုတ်မဟုတ်စစ်ဆေးနေတာဖြစ်ပါတယ်။ရွှေပြောင်းလိုသမားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတော့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားတွေဟာအလုတ်ကန်ရဖို့အတွက်ခိုးဝင်လာသူတွေဖြစ်တဲ့အကြောင်းရွှေပြောင်းလိုသမားရေးဆိုင်ရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်။
ဟိုတနည်းအားဖြင့်လာပါဘောအများစုကဖျားတော့ဘယ်ကလာလဲလို့ပြောတယ်တချို့ကကြလဲဟိုစာပါလေကျွန်တော်စမှုစာကောင်းမှာတယ်ဘယ်ကလာလဲအများစုကတော့မက်ဒီဆန်နဲ့ဆက်တာအဲ့ဒါအရင်အကြံပတ်တံပစာပေါ့နော်အင်းမှာဖမ်းပြီးဖမ်းပြီးတော့အဲကတော်ဝင်စမ်းအဲ့မှာစစ်ချက်တွေယူတာပေါ့ဘူးလက်တော်ကတော့ဟိုပါပေါ့အဲ့တော့အသက်ကတော့အကြံရင်းဟိုတည်တာ18နှစ်ကနေပြီးတော့အဲ35နှစ်ကြာမိန်းကလေး4ယောက်ယောက်ျား4ယောက်6ယောက်
ဒီထဲမှာ3ဦးကတော့မိသူမိဝါဖြစ်ကြောင်းအထောက်ထားစာအုပ်နဲ့2ဦးကတော့ဗီဇာတွေမပါတဲ့နိုင်ငံကူးလက်မှတ်တွေကိုကိုင်ဆောင်ထားကြသူတွေလည်းပါဝင်လာပါဒီအတွက်မြန်မာတိုင်ရုံးကိုဆက်သွယ်မေးမြန်းပြီးဖမ်းဆီးခံနိုင်ရသူတွေနဲ့ပတ်သက်လို့ပို့ပြီးတော့ပြစ်ဒဏ်မကြီးအောင်စောင့်ရဲမှုတွေလုပ်ခဲ့တယ်ဆိုပြီးဦးမင်းဦးကပြောပါတယ
်ဒီထောက်ထားရှိတဲ့3ယောက်ကိုတကယ်လို့စစ်ပီးလို့ရတယ်မှန်တယ်ဆိုလို့ရှိရင်သူတို့တွေလည်းဒီရိုးရိုးတရားဝင်ခိုးဝင်မှုတွေပဲဒါမျိုးမျိုးစံပြီးသွားတော့နှိမ့်မမဟုတ်ဘူးဆိုလို့ရှိရင်ဒီတော့အထောက်ထားရှိတဲ့လူကပိုပြဿနာတက်တယ်။ဟိုပတ်စဖို့ပါတဲ့လူတယောက်ကလည်းပတ်စဖို့အလွတ်ကြီးဒီတိုင်းပါတာ။ဘာဗီဇာမှမပါဘူး။ဆိုတော့ဒါတွေသူတို့ကဟိုစစ်ပေးပါဆိုတာအဲ့ဒါကျွန်တော်တို့ကမြန်မာတိုင်ရုံးအကြောင်းကြားပြီးအချက်ချင်းစစ်ပေးမြန်မာတိုင်ရုံးကမနည်းရနေတာ။ဟိုလူမတိုင်ရရှိနေလို့ရှိရင်စစ်တော့သူတို့ကလည်းချက်ချင်းပဲစစ်ပြီးတော့အကြောင်းပြန်ပြီး
။ထိုင်းမင်းနေဇက်ဖြစ်တဲ့အတွက်ထိုင်းဘက်ကကောမလေးရှားနိုင်ငံဘက်ကပါအဖမ်းဆီးတွေရှိနေပြီးတရားမဝင်လာကြတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးနေတာဖြစ်ပါတယ်။အရင်တုန်းကတော့အဲ့ဒီလမ်းကိုလူကုန်ကူးသူတွေအများဆုံးအသုံးပြုခဲ့တာဖြစ်ပါတယ်။အခုခါမှာတော့မလေးရှားနိုင်ငံကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား20ဦးကိုထိုင်းမလေးရှားနယ်စပ်စရာဝရဲစခန်းမှာဖမ်းဆီးထားပါတယ်ရှင်။
အမေရိကန်ပြည်သူ့ရဲ့နယူးမက္ဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချစ်စန်နဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကြားစကားချေတင်ဖြစ်ရကနေပြီးတော့ရခိုင်ကြံပြီးကော်မရှင်ကနေသူနှုတ်ထွက်တဲ့အထိအစိုးရဘက်နဲ့မစ္စတာရစ်ချစ်စန်တို့ကြားအပြန်လန်ပြောဆိုထုတ်ပြန်မှုတွေတင်းမာမှုတွေဖြစ်ခဲ့ရပါတယ်။ဒီဖြစ်ရကိုထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ငင်းတမန်ဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်ကဘာကရှုမြင်မုံတွေဘလို့သိရောက်မှုတွေရှိသွားပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းတရက်လီလိုက်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOA တဲ့ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်အယူစနဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
လာမယ့်စနေညတိုင်းရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့အချိန်မီတဲ့အကြောင်းထပ်မံအသိပေးနှိုးဆော်ပါရစေ။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။တရုတ်သမ္မတရှီကျင်းပင်ရဲ့ခေတ်သစ်ပိုလန်မှာကြီးလို့တင်စားကြတဲ့ One Belt One Road ခေါ်ကမ္ဘာလမ်းစီမံကိန်းဟာအာရှဥရောပနဲ့အာဖရိကဒေသတခွင်လုံးမှာတရုတ်ရဲ့ယင်းနီမြောင်းနှံမှုနဲ့ဩဇာအာဏာတိုးစင်မဲ့ဆောင်ရွက်ချက်ဖြစ်ပြီးအဲ့ဒီထဲမှာဗြိတိန်ကပါဝင်လို့ကြောင့်ရှင်းရှင်းပဲပြခဲ့ပါဗျ။ ဒါပေမဲ့ဒီစီမံကိန်းတွေကကြီးမားကျယ်ပြန့်တဲ့အခြေခံအဆောက်အုံလုပ်ငန်းတွေကြောင့်ငွေကြေးအရရောလူသားချင်းစာနာမှုဆက်ရမှာပါစိုးရိမ်မှုတွေရှိနေပါတယ်အမေရိကန်ပြည်ထောင်စုကတော့တရုတ်ရဲ့ဒီကြီးမားတဲ့ယင်းနှီးမြှုပ်နှံမှုလုပ်ငန်းတွေထဲပါဝင်မိရင်အန္တရာယ်ရှိတယ်လို့မြင်လာကြောင်းပြင်းပြင်းထန်ထန်သတိပေးနေတဲ့အကြောင်းဟင်ရီရစ်ချ်ဝဲသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်ဒီချင်းကိုရောက်လာတဲ့ဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေကိုတရုတ်ရိုးရာနဂါအကနဲ့ကြိုဆိုခဲ့တာပါဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂကထွက်ခွာတဲ့နောက်ပိုင်းမှာနိုင်ငံစီးပွားရေးတိုးမြင့်အောင်ကြိုးပမ်းဖို့အတွက်တွားရောက်တဲ့ဝန်ကြီးချုပ်မေရဲ့ခီးစဉ်မှာဝန်ကြီးတွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအများအပြားလိုက်ပါသွားတာဖြစ်ပါတယ်။ဒီခီးစဉ်ကနေနှစ်နိုင်ငံကြားဒေါ်လာ 12.8 ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့တရုတ်ဗြိတိန်ဆက်ဆံရေးရွှေခေတ်ကိုရောက်လာတာအတွက်ဝန်ကြီးချုပ်မေကကြိုဆိုခဲ့တာပါ။တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းအတွက်ဗြိတိန်နိုင်ငံကပူးပေါင်းဆောင်ရွက်ဖို့အတွက်မျှော်လင့်ထားကြောင်းဒီခီးစဉ်မတိုင်ခင်မှာပဲတရုတ်နိုင်ငံဆိုင်ရာဗြိတိန်သံမတ်ကြီးဘာဘရာဝုဒ်ဝတ်ကပြောကြားခဲ့တာပါ
The first is we'd like to collaborate on practical projects
ပထမအချက်ကလက်တွေ့ကျတဲ့စီမံချက်တွေမှာပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိပါတယ်ဒုတိယအချက်အနေနဲ့မြို့တော်လန်ဒန်ကငွေကြေးလုပ်ငန်းအတွေ့အကြုံတချို့တည်လာတဲ့နေရာမှာပူးပေါင်းဆောင်ရွက်ချင်ပါတယ်ဘာကြောင့်လဲဆိုတော့ဒီစီမံကိန်းတွေအထူးသဖြင့်အခြေခံအဆောက်အအုံကိစ္စတွေဟာတိတ်ကိုကြီးမားတာကြောင့်ပါဒီနေရာမှာငွေကြေးဆိုင်ရာရှုပ်ထွေးများပြားတဲ့အစီအမံတွေလိုအပ်တာကြောင့်ဖြစ်ပါတယ
်။ဒီစီမံကိန်းရဲ့လုပ်ငန်းတွေဟာတိတ်ကိုများပြားရှုပ်ထွေးတယ်လို့ပြောပါတယ်။တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းတွေကလမ်းကြောင်းတစ်ခုဟာမိုင်ပေါင်း 9,900 ကျော်ရှိပြီးယူဂန်ဒါမှာအဆုံးသတ်ပါတယ်။ယူဂန်ဒါမြို့တော်ကမ်ပလာနဲ့လေးစိတ်ကြားကရွှေညွန့်အိုင်ရှိရာနေရာမှာတရုတ်စစ်သွေးရေးဆောက်လုပ်ရေးကုမ္ပဏီကနေဖောက်လုပ်နေတဲ့လေးလမ်းသွားအမြန်လမ်းမကြီးဟာ32မိုင်ရှိပါတယ်။ဒီအတွက်ကုန်ကျငွေကဒေါ်လာတန်ပေါင်း980ကိုတရုတ်စီကနေချီထားရတာပါကမ်ပလာမြို့တော်ဝန်အီရစ်လော့ခ်ဝါဂိုကတော့ဒီတန်ကြီးကတိတ်ကိုများလွန်ပါတယ်လို့ပြောပါတယ
် Even these Chinese who are coming here from even the commercial banks we are borrowing from Exim Bank
ဒီကိုတရုတ်တွေကိုရိုင်းလာတာပဲဖြစ်ဖြစ်သူတို့ရဲ့ Exim Bank နဲ့တခြားဘဏ်ကြီးတွေကချင်းငွေချပေးတာပဲဖြစ်ဖြစ်နောက်ဆုံးတော့ကျွန်တော်တို့ယူဂန်ဒါနိုင်ငံသားတွေရဲ့တာဝန်ပဲကြတာပါပဲဒီဝင်တော့ဝင်ဖို့ကြီးကိုကျွန်တော်တို့ရဲ့သားသမီးတွေမြင်းမြစ်တွေကပဲထမ်းကြရမှာပါတိတ်ကိုစိတ်မကောင်းစရာပ
ါတရုတ်အစိုးရကအာဖရိကအာရှနဲ့အရှေ့အလယ်ပိုင်းဒေသတလွှားအပြင်ဥရောပအရှေ့ခြမ်းမှာပါဒီခေတ်သစ်ပိုးလမ်းမစီမံကိန်းနဲ့ယင်းနှီးမြှုပ်နှံမှုတွေကိုလှုပ်နေပါတယ်ဗြိတိန်နေနဲ့ဒီကိစ္စကိုကင်တွေရမှာတိတ်ကိုသတိကြီးကြီးထားတဲ့နယ်လို့ပြည်ပဖွံ့ဖြိုးရေးဆိုင်ရာဌာနကဘာနဘီဝီလစ်ကင်းကပြောပါတယ်
particularly in fragile parts of the world where China's Belt and Road initiative is going to be running through
တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းဖြတ်သွားတဲ့နေရာတစ်လျှောက်ကအထူးသဖြင့်ထိလွယ်လျှောက်လွယ်ဒေသတွေမှာဆိုလူသားချင်းစာနာမှုဆိုင်ရာမှာရောတဘာဝဝန်ကျင်ပျက်စီးမဲ့အန္တရာယ်ပါရှိနေတာမို့ဒီလိုဒေသတွေနဲ့ပတ်သက်တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုအဓိကစောင့်ကြည့်ဖို့လိုပါတယ်ဒါပေမဲ့အကျိုးမြတ်လည်းရှိနိုင်ပါတယ်ပြည်တွင်းဟာဒီဒေသတွေနိုင်ငံတွေမှာနှစ်ပေါင်းများစွာလှုပ်ဆောင်ခဲ့တယ်လို့ယင်းနှိမ့်နှံမှုတွေလည်းအများကြီးလုပ်ခဲ့တဲ့အတွက်တကယ်လက်တွေ့ကြတဲ့အကြံဉာဏ်မျိုးတရုတ်ကိုပေးနိုင်ပါလေ
အမေရိကန်အစိုးရကတော့ဒါရင်မကပဲတရုတ်ရဲ့ကုန်သွယ်ရေးနဲ့နိုင်ငံခြားရေးမူဝါဒကိုပါဝေဖန်ခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကချက်တဘရင်းနဲ့သူ့ရဲ့ Latin America Key မစတင်ခင်မှာပဲဒီကိစ္စအတွက်သတိပေးခဲ့ပါတယ
် China as it does in emerging markets throughout the world offers the appearance
ဘာတို့ဟာတရုတ်ဈေးကွက်တွေတူလာနေချိန်မှာဆွဲဆောင်မှုစီးရဲ့ဖွံ့ဖြိုးရေးလမ်းကြောင်းဆိုပြီးတရုတ်ကချပြခဲ့တာပါဒါမှတကယ်ဆိုရင်ရေရှည်မီခိုအားထားနိုင်ရေးအတွက်ရေတို့အကျိုးအမြတ်နဲ့ဖလှယ်လိုက်တာဖြစ်ပါတယ
်။စီးပွားရေးဖွံ့ဖြိုးဆဲနိုင်ငံအများအပြားကတရုတ်ရဲ့ယင်းနှီးမြှုပ်နှံမှုကိုကြိုဆိုကြတယ်လို့ဗြိတိန်လိုနိုင်ငံမျိုးကလည်းဒီထဲမှာဝင်ပါလာတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီကမ္ဘာလမ်းစီမံကိန်းတိုင်းဆက်ပြီးလျှောက်တာကနေတင်းလာတဲ့အကျိုးနဲ့နစ်ပြီးပြဿနာတွေပိုးပြီးကြီးထွားလာမှာကိုစိုးရိမ်မှုတွေကတော့ရှိနေတာပါ
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA Internet ဆာမျက်နှာကလည်းနှာစင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝတ်စာအစီအစဉ်ကိုလှိုင်းတို့မီတာ3240နဲ့48အပြင်လှိုင်းလက်မီတာ190ကနေပြီးတော့လဲတူချဲဖန်ယူနှာစင်နိုင်ပါတယ်။ဒီအဲ့ဒီအချိန်အတွင်းမှာတော့အီရန်သုံးအင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်နဲ့သိပ္ပံနဲ့ဤပညာအမျိုးသမီးကန္တာတွေနှာစင်ရမှာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်ဖေဖော်ဝါရီလ3ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190ကနေနှာစင်နိုင်ပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ဣရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့မြို့သမီးကန္တာသိပ္ပံနဲ့ဤပညာအစီအစဉ်တွေနှာစင်ကြရမှာပါရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အဖော်မပြက်ကောက်နှုတ်တင်ပြပေးထားတာကိုနှာစင်ကြည့်ကြရအောင်ပါရှင်စင်ခေါ်မှုတွေရှိနေတဲ့မြမငိန်ချန်ရခီးဆိုတဲ့သတင်းဆောင်ပါကိုဒီဒီပလိုမက်အွန်လိုင်းသတင်းစာမှာဖတ်ရပါတယ်။တိုင်းရင်းသားအင်အားစုတွေနဲ့ငိန်ချန်ရရှိဖို့ဟာဒေါ်ဆန်းစုကြည်အစိုးရရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းတစ်ရပ်ဖြစ်ပါတယ်။အခုအချိန်နေမှာတွတ်တက်မှုတစုံတရာရှိလာတယ်လို့ဆိုစီအောင်တော့တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကြားသဘောတူညီမှုမရနိုင်တဲ့အဓိကအကြောင်းရင်းနှစ်ခုရှိပါတယ်။ပထမတစ်ချက်ကဖက်ဒရယ်တပ်မတော်ကိစ္စဖြစ်ပြီးအကြိမ်ကြိမ်ညှဉ်းခုံဆွေးနွေးနေကြတဲ့ကိစ္စလည်းဖြစ်ပါတယ်။တပ်မတော်အနေနဲ့လက်ရှိအတိုင်းတခုတည်းသောစစ်တပ်ကိုပဲဆက်လက်ထားရှိလိုပေမဲ့တိုင်းရင်းသားလက်နက်ကိုင်တွေကတော့ဖက်ဒရယ်တပ်မတော်ဆိုတာလိုချင်ပြီးသူတို့အနေနဲ့လက်နက်စွန့်ဖို့တွန်းဆုတ်ကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာနယ်မြေတည်ထက်ခိုင်မြဲရေးကိုချိန်ချောက်နေတယ်လို့စစ်တပ်ကယူဆပါတယ်။တိုင်းရင်းသားတွေဘက်ကတော့စစ်တပ်ဘက်ကမမျှော်လင့်ပဲတိုက်ခိုက်မှုဖြစ်လာရင်ခုခံကာကွယ်ဖို့လက်နက်ဆက်လက်ထားရှိဖို့လိုအပ်တယ်လို့ယူဆကြပါတယ်။ဒုတိယတစ်ချက်ကခွဲထွက်ရေးပါဒါဟာလွတ်လပ်ရေးပြီးကြတဲ့အစဉ်တစိုက်ရှိလာတဲ့ပြဿနာလည်းဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေကပြည်ထောင်စုမပြိုကွယ်ရေးဆိုတာကိုလက်ခံကြပေမဲ့ခွဲထွက်ပိုင်ခွင့်ဆိုတာကိုလည်းဆက်လက်ထည့်သွင်းဖို့လိုလားကြပါတယ်။ပြည်ထောင်စုမပြိုကွယ်ရေးထိန်းသိမ်းရေးဆိုတာဟာတပ်မတော်ရဲ့အစဉ်လာခံယူချက်ဖြစ်ပြီး1962ခုနှစ်မှာလည်းဒါကိုအကြောင်းပြပြီးအာဏာသိမ်းယူခဲ့တာဖြစ်ပါတယ်။အခုခါမှာလက်နက်ကိုင်တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အတွက်စစ်တပ်ကနောက်ဆုတ်ပေးမှာမဟုတ်သလိုအယတအစိုးရမှလည်းဒီကိစ္စမှာလုံးဝအာဏာကင်းမဲ့နေပါဗျ။ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်အုပ်စုနဲ့စစ်တပ်ကြားအပြန်အလှန်ယုံကြည်မှုမတည်ဆောက်နိုင်သရွေ့ငြိမ်းချမ်းရေးအလံဝေးနေမှာဖြစ်ကြောင်းဒီဒီပလိုမက်စာဆောင်မှာရေးသားထားပါတယ်ရှင်။တရုတ်ကကူညီတဲ့မြန်မာပြည်တွင်းစည်ရမှုရွှေချရေးစီမံကိန်းစတင်ဆိုတဲ့ခေါင်းစဉ်နဲ့စင်ဟွာသတင်းတပုတ်ကိုလည်းပြောပြပါမယ်။သုံးနှစ်ကြာမဲ့စည်ရမှုရွှေချရေးစီမံကိန်းကိုတရုတ်နိုင်ငံအပြည်ပြည်ဆိုင်ရာစည်ရမှုရွှေချရေးဗဟိုဌာန IPRCC နဲ့မြန်မာနိုင်ငံစိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဌာနကျေးလက်ဖွံ့ဖြိုးတိုးတက်ရေးဌာနတို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုကြာသပတေးနေ့ကစတင်ခဲ့ပြီးကျေးလက်ဒေသတွေမှာအခြေခံလိုအပ်ချက်တွေကိုထောက်ပံ့ဖို့နဲ့အရက်ဖက်ဆိုင်ရာဌာနတွေရဲ့ရည်သွေးမြင့်တင်ပေးဖို့အပြင်တဦးချင်းစီရဲ့စွမ်းဆောင်ရည်ဖွံ့ဖြိုးလာဖို့ကိုလည်းရည်ရွယ်ပါတယ်။2019နိုဝင်ဘာလကနှစ်နိုင်ငံသဘောတူညီချက်အရဒီစီမံကိန်းကိုလယ်ဝေးမြို့နယ်မင်းပြင်းရွာနဲ့နေပြည်တော်တက်ကုန်းမြို့နယ်ကအေးချမ်းသာရွာတွေမှာဆောင်ရွက်တော်မှာဖြစ်ပါတယ်။တရုတ်နိုင်ငံဟာတန်ပေါင်းများစွာသောလူစင်ရဲတွေကိုအကူအညီပေးခဲ့ကြောင်းနဲ့ဒီစီမံကိန်းကတစ်ဆင့်စင်ရဲမွေးတည်မှုလျှော့ချရေးမှာလုပ်ငန်းခေါင်းတွေနဲ့တန်ဖိုးရှိတဲ့အတွေ့အကြုံတွေကတစ်ဆင့်မြန်မာနိုင်ငံရဲ့စည်ရမှုကိုလျှော့ချနိုင်လိမ့်မယ်လို့ယုံကြည်ကြောင်းမြန်မာနိုင်ငံစိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဝန်ကြီးကပြောပါတယ်။ဒီစီမံကိန်းမှာလမ်းတွေဖောက်တာ၊ရေစမ်းရရှိရေးလုပ်ငန်း၊စိုက်ပျိုးမွေးမြူရေးလိုကျေးလက်ဒေသစီးပွားရေးကိုထောက်ပံ့ကူညီတာ၊လူမှုရေးကိစ္စတွေမှာစီမံကုကဲဖို့ဖွံ့ဖြိုးတိုးတက်ရေးနဲ့စွမ်းဆောင်ရည်မြင့်တင်ရေးတွေအတွက်လိုအပ်တဲ့ဤပညာထောက်ပံ့ပေးတာတွေလည်းပါဝင်မှာဖြစ်ကြောင်းစင်ဟွာသတင်းမှာအပြည့်စုံဖတ်ရှုနိုင်ပါတယ်ရှင်။ဗီယိုအမေရိကန်တန်ရဲ့စနေနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါလေရှင်။အခုတခါလေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချထားပါလေရှင်။
Digrim ne timpya me idiom athong ga
might is right
be phit ba de sa lung paung ga m I g h t might ga in a I s is r I g h t right ga ma na so ro sgai khun ye dai yai de be ga ro in a thong na ma ne su de tabo myu phit ba de idiom de be ga le shi ma de naingan ma ana shi song da ma mho ka ba paw ma ana shi song naingan ga nga lout chin na nga lout me nga lout da ma ne nga ma in a shi lo in a nga thong da ma ne lo khan yu tha da myu phit ba de di thong ne pat de lo george group pi de u ma ko na sin chi cha ya aw
In this world today, there are still a few leaders who think might is right.
Digri kaba paw ma ana shin shi lu tou na ha ma ne tou tin ne lu lek khan ne khong saung tchu chi ni se phit da twi ya de lu thi be ya ba de u ma ko naw ta khaw na sin chi cha ya aw
In this world today, there are still a few leaders who think might is right.
အာနာအရှိဆုံးကအာနာကိုတုံးပြီးဖြည့်ရှင်းတာမှန်တယ်လို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ
might is right
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုလည်းနားဆင်ရပါမယ်ရှင်မြန်မာနိုင်ငံရဲ့ဒုက္ခသည်ပြဿနာဟာကမ္ဘာကိုပြီးခဲ့တဲ့နှစ်ကရိုက်ခတ်ခဲ့တဲ့ရိုဟင်ဂျာအရေးသာမကပြည်တွင်းတိုင်းရင်းသားတွေအနေနဲ့လဲဆယ်စုနှစ်နဲ့ချီအိုးအိမ်မဲ့ဆေးဘေးရှောင်တွေဖြစ်ခဲ့ရကြောင်းကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှူးမစ္စယန်ဟီလီကဆိုးမြို့တော်မှာကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုကနေထွက်ပြေးနေကြရတဲ့ပြည်တွင်းတိုင်းရင်းသားဒုက္ခသည်တွေရဲ့စိတ်ဖိစီးမှုဝေဒနာကြီးမားကြောင်းကိုလည်းသူကပြောပါတယ်အခုလိုအိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေခံစားကြရတဲ့စိတ်ဖိစီးမှုတွေဘလို့ရှိသလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လလတန်ကတင်ပြထားပါတယ်ရှင
် I was told repeatedly by other ethnic groups I spoke to be they Kachin, Karen, Kareni or Shan that they have suffered the same
kitchen kiyin kiyini tamamu shan tayin da ru yin ne thakat le le chuma ko pyo ge da ga tru dui ha se su nit paw mya swa chi pi nyama tat mro ye su ywa la de ju lun chho phaw pu dui ko khan ja ya de su de a chang tacho au su dui su gnit thi be tai khai khan ni ya de pi ge de christmas ni tit tit khu chein ma shan ne kitchen pi ne dui ma မြမတက်မတော်နဲ့တိုင်းရင်သားလက်နက်ကိုင်အုပ်စုတွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့အရသားတွေတေဆုံးကလူထောင်နဲ့ချီပြီးအိုးအိမ်မဲ့ဖြစ်ခဲ့ကြတဲ့အပြင်ဒီကနေ့ထိပဲလူချောင်းကနေမြမတက်မတော်ကတိုက်ခိုက်ခဲ့တဲ့တွေ့အရသားလေးဦးတေဆုံးခဲ့တဲ့အကြောင်းကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှူးမစ္စယန်ဂီလီကဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ရှိဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးပုံထုနေ့ကတောင်ကိုရီးယားနိုင်ငံဆိုးမြူတော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဒါပြင်ခုလိုအကြမ်းဖက်မှုဒဏ်တွေကိုခံကြရရတဲ့ဒုတွေအနေနဲ့စိတ်ဝေဒနာဒဏ်အတော်လေးခံကြရရတယ်လို့လည်းမစ္စယန်ဟီလီကပြောခဲ့ပါတယ်
။ Violence on such a scale has lasting effects. During my visit to Thailand, I spoke with people who fed similar acts years, even decades ago.
ဒီတိုင်းတာနဲ့အကြမ်းဖက်မှုမျိုးတန်ကိုခံကြရသူတွေရဲ့စိတ်ဝိတ္တနာဟာတော်ယုံနဲ့မပြောင်းနိုင်ပါဘူး။ကျမထိုင်းနိုင်ငံကိုရောက်ခဲ့စဉ်ကဒီလိုအကြမ်းဖက်မှုမျိုးတွေကိုလွန်ခဲ့တဲ့ဆယ်စုနှစ်တွေကခံကြရပြီးထွက်ပြေးခဲ့ကြသူတွေနဲ့တွေ့ခဲ့ပါတယ်။သူတို့တွေဟာယာယီဒုက္ခတဲ့စခန်းတွေမှာနေကြရတာပါ။အခြေခံလူအခွင့်အရေးတွေမခံစားကြရပဲဒီစခန်းတွေမှာပဲသူတို့ရဲ့ဘဝဟာဒုက္ခရောက်နေကြတာဖြစ်ပါတယ်။ကျင်းဒုက္ခသည်တွေကသူတို့တွေရရှိနေတဲ့လူသားချင်းစာနာမှုအထောက်အကူတွေဖြတ်တောက်ခံနေရတယ်။ရှမ်းဒုက္ခသည်တွေကလည်းအလားတူပဲပြည်ပကအထောက်အကူတွေဖြတ်တောက်ခံနေရတယ်လို့ချမကပြောခဲ့ပါတယ်။ဒါကြောင့်ထိုင်းနယ်စပ်ရှိမြန်မာတိုင်းရင်းဒုက္ခသည်တွေကိုနေရာရင်းပြန်ဖို့ပြောနေတာဟာအချိန်မတန်သေးပါဘူး။ထိုင်းမြန်မာနယ်စပ်မှာဒီဒုက္ခသည်တွေဟာအစာခံပိုက်မောက်နေမလား။ငင်းချမ်းရေးမတိကျသေးတဲ့မြန်မာနိုင်ငံတွင်းကိုပြန်ပြီးဒုက္ခတွေပဲပြန်ဖြစ်ခံမလားဆိုတဲ့ရွေးချယ်မှုနဲ့ရင်ဆိုင်နေရတယ်လို့မစ္စယန်ဟီလီကသ တင်းစာရှင်းလင်းပွဲမှာထောက်ပြခဲ့ပါတယ်။မစ္စယန်ကီလီပြောကြားခဲ့သလိုမြန်မာနိုင်ငံကဒုက္ခသည်အရေးဟာမကြသည့်မိကကဘာကိုရိုက်ခတ်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်အရေးတာမကမြန်မာနိုင်ငံတွင်းမှာတိုင်းရင်းသားတွေအပေါ်လေတမ်ဘရိုရဲ့ထိုးစစ်ဆင်မှုဟာနှစ်နှစ်ချီရှိပြီးစစ်ပီးရှောင်ဒုက္ခသည်တွေခံစားရတဲ့စိတ်ဝေဒနာဟာကြီးမားလှပါတယ်အထူးသဖြင့်အမျိုးသမီးတွေကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေအများဆုံးခံကြရတာဖြစ်ပါတယ်။ကချင်ပြည်နယ်မကြရမှာလွန်ခဲ့တဲ့နှစ်တွေကမြမတက်မတော်နဲ့ KIA ကြတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒုက္ခသည်တွေတောင်းနေချီစစ်ပေးဆောင်ထွက်ပြေးခဲ့ကြသူတွေထဲမှာလူပေါင်းလေးတဦးပါဝင်ဖြစ်ပါတယ်။ထိုစဉ်ကစစ်ပေးဆောင်ဒုက္ခသည်ဘဝရဲ့ဖြတ်တန်းရတဲ့ဒုက္ခအကြောင်းနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုဆက်လက်တင်ပြလိုပါတယ်။
အဲ့တမျိုးဒီရောက်နေဆိုတာကိုအိမ်ကိုရွာစုံမှာထွက်ပြေးလာရဆိုမလွယ်ဘူးတော့ချောလာပိုင်းတော့လည်းရှိဖြစ်တယ်အခုတမျိုးဒီမှာနှစ်တစ်ကိုပိုင်းအခုဖေဖော်ဝါရီအထိရောက်နေပြီပေါ့ဒီမှာကလေးလေပညာရေးလေတအားနောက်ကျသွားပြီပေါ့ဒီမှာဟိုအစိုးရမဟုတ်တဲ့လူသားချင်းစာနာတဲ့ဖွဲ့စည်းရနေပြီတော့တမီးတို့ဒီမှာကိုညီဆောက်ချောက်ထားတယ်ပေါ့ဒါပေမဲ့ဖူလို့မို့တော့မရှိဘူးဒီမှာလူတွေကအများကြီးဆိုတော့ဒီမှာစားမရေးလည်းမကောင်းဘူးစာဝန်နေရလဲမကောင်းဘူးပေါ့မကောင်းဘူးဆိုတာသူများအလူရှင်တွေပေးတာကနာလေးတွေသူတို့စားနေရတယ်ပေါ့နော်အာမိသားစုများတဲ့အိမ်ကြီးဆိုတော့ဖိုလိုမို့မရှိဘူးဟုတ်ကဲ့အဲ့လိုမျိုးအခက်ခဲတဲ့ရှိပါတယ်ရှင
်အခုသူတို့ရောက်နေတာမကြ
ဟုတ်ကဲ့မကြရောင်းပါအ
ဲ့ဒီမှာဒုက္ခတဲ့စုစုပေါင်းဘယ်လောက်လောက်ရှိလဲမသိ
ဒီမှာတကယ်မေးခွဲထားတယ်ရှင်သူတို့ဒီအုံလုံးကမှာတော့လူတွေထောင်ချီပြီးရှိပါတယ်ရှင်အဲ့တော့ကမ့်ဒီအများကြီးပဲဖွဲ့စည်းထားတယ်
အဲ့ဒီကမ့်မှာပေါ့နော်ဒီစခန်းမှာနေရေးထိုင်ရေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလားမျက်စိထဲမှာမြင်လို့ရအောင်ပေါ့နော
်ဟုတ်ကဲ့ကမ့်မှာဘလို့နေထိုင်ကြလဲဆိုတော့လူတွေကအများကြီးပဲပေါ့အခုနေရေးကဒီပိုင်းပြန်ရောက်လာပြီးဆိုတဲ့ခါကျတော့ဒီမှာကလေးတွေကဝင်းချောယောဂါတွေဖြစ်တယ်နာစီချောင်းဆိုအသက်ကြီးရဲ့ဖိုးအကြီးဖိုးကြီးကတချို့တွေကယာဒီဥဒ္ဒတာမခံလို့အသက်ကြီးဆုံးချုံရတာတွေရှိတယ်ပေါ့သူတို့တကယ်လို့လည်းဒီပြစ်ခတ်မှုရက်စဲသွားလို့လည်းပြန်သွားနေတယ်သူတို့ဘာမှမျောလင့်ချက်မရှိတော့အိမ်မှာဘာဆိုဘာမှကုန်းကောက်ဆံမရှိတော့တဲ့ဘဝမျိုးကိုပြန်ဆိုင်ယူရမယ်ပေါ့အဲ့ဒါကြောင့်သူတို့ကဒီမှာနေရထိုင်ရတယ်ဆိုတာလည်းနည်းနည်းမှစိတ်မချမ်းသာရဘူးပေါ့ဟုတ်ကဲ့
ဟိုတမီးစစောကပြောသလိုပြီးခဲ့တဲ့နှစ်6လပိုင်းလေးရပေါ့နော
်စား
ခဲ့တာအခုဆိုတော့တော်တော်လေးတဲ့
ကြာသွား6လပိုင်းကနေစစ်ဖြစ်တယ်ဆိုမဲ့သူတို့ကဒီမှာဘနိုဝင်ပါလာနေပြီးတော့ဒီပန်ဆိုင်ရောင်ကိုထွက်ပြေးလာကြတယ်ပေါ့
အဲ့ဒီထွက်ပြေးလာတော့ကသမီးတို့ထွက်ပြေးလာတဲ့လမ်းခီးမှာပေါ့နော်ပြောပြပေးပါလား
ဟုတ်ကဲ့ထွက်ပြေးလာတဲ့ခီးကမလွယ်ပါဘူးသမီးတို့ကားလမ်းမှရှိပေမဲ့ကားလမ်းအတိုင်းဖြတ်ခွင့်မရဘူးအဲ့ဒီဂိတ်မှာသမီးတို့ဟိုဘယ်ခွန်လဲလုံးဝအမျိုးသားမျိုးသူတို့ဘယ်တော့မှဖြတ်တတ်လို့မရဘူးတနတ်တင်နဲ့လိုက်ပစ်တယ်အဲ့တော့ချောင်းနေညောင်းနေကြောက်ကပိုင်းဖြတ်ပြီးမှသမီးတို့ကားလမ်းမကိုမင်းချောင်းပြီးမှထွက်လာခဲ့ရတာပေါ့ဒီရောယုံရခဏဒီမှာပဲဒီမကြရန်ဘက်ကနေပြီးတော့သမီးတို့ကိုင်းနဲ့လာကြိုးတဲ့အဖို့ဖွားကြီးတွေမှာကလေးတငယ်တွေကိုကိုင်းနဲ့လာကြိုးလမ်းတစ်ပတ်နားရောက်တဲ့ထိလာကြိုးတယ်ပေါ့တချို့တွေကချစ်ချစ်နေချောက်လာခဲ့ရတဲ့အဝေးကြီးပဲ
သမီးရောမိသားစုရှိလား
ဟုတ်ကဲ့သူတို့မိသားစုရှိပါသမီးရောအဖို့ဖွားတွေမှာအဖို့ရဖိုင်နှစ်ယောက်ကိုစောင့်ချောက်ရတယ်ပေါ့သမီးရော
အဲ့ဒီမှာနေရေးထိုင်ရောသူတို့ကဖြင့်တဲတွေနဲ့လှုပ်ထားပြီးတဲ့ဆိုတော့အချိန်နဲ့တော်တော်ကြာသွားပြီဆိုတော့နေရေးထိုင်ရေးအခြေအနေရောဘယ်လိုရှိလဲမသိ
ဟုတ်ကဲ့တချို့တွေကကျတော့ဒီမိုးကတဲမှာပဲနေရတယ်ပေါ့ရေနဲ့အဆင်မပြေအင်းသားတွေအဆင်မပြေလို့ကလေးအကုန်လုံးဝန်းချောဝန်းပြက်တွေဖြစ်တယ်ကျမရေတွေအများကြီးချိုးတဲ့တယ်ပေါ့နော်ဆေးပေးခန့်ရရှိတယ်ဒါပေမဲ့လူအများကြီးကိုစောင့်ချောရဲဆိုတော့ဆေးဖို့လေလေဘလို့ခမလဲမလုံးတော့ဘူးပေါ့အ
ဲ့တော့နေ့စဉ်ပေါ့နော်ဒီစားဝတ်နေကြီးကိုဘလို့ဖြည့်ရှင်းရလဲမသိသေးဘူး
ဟုတ်ကဲ့ဒီမျိုးဒီနေ့ကိုဒီမှာတချို့ကတော့တန်နေခုတ်ပြီးမှစားဝတ်နေကြီးတဖက်တလားကနေရှာရဲရှင်ဒီတရုတ်ပြည်နယ်ဆက်ဘက်မှာကြာနေခုတ်ပြီးမှဒီလိုပဲရှာပွေစားနေရတယ်ရှင
်။ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပါဒီယောဂ
ကျန်းမာရေးနဲ့ပတ်သက်လို့တော့လူသားချင်းစာနာတဲ့ဒီဘာပနာဖွဲ့စည်းရနေပြီးတော့ဆေးပိတ်ခန်းတွေဖွင့်ထားပေးတယ်။အခမဲ့ကုသခွင့်တော့ရတယ်ရှင်ဟုတ်ကဲ
့။အခုလာနေလဲတော်တော်ကြာသားပြီဆိုတော့ဒီကလေးတွေရဲ့ပညာရေးနဲ့ပတ်သက်ပြီးတော့ပါရော
။ကလေးနဲ့ပတ်သက်လို့တော့ပညာရေးလည်းအများကြီးနောက်ကျတယ်ပေါ့နော်။စာတင်ခွင့်လည်းမရဘူးပေါ့အခုလူရတီကြောင့်ပိတ်ခန်းကြီးဆမပွဲရောက်ခန်းကြီးမှာပဲဒီ10ရက်လောက်လေးပဲတော့စာတင်ခွင့်ရတယ်ပေါ့ကလေးလည်းမှအဲ့စာတင်ခွင့်လည်းမရဘူးမှကိုယ်ရွာကိုယ်ဒေသမှာရှိတဲ့ချိန်မှာဘာမှစာတင်လို့လည်းမရဘူးခဏခဏရွာထဲမှာတနတ်တွေပြည့်တဲ့ခါကျကလေးလည်းကြောင်းသွားလို့မရဘူးရှင
်ဒုက္ခတွေဒီမှာအများစုကအမျိုးသမီးနဲ့ကလေးတွေပေါ့နော်နောက်တက်ကြီးရွယ်ဦးတွေဆိုတော့ ဒီအမျိုးသမီးအများစုကရောဘယ်လိုနေထိုင်ရေးကိုသူတို့ဖြည့်ရှင်းကြလဲရှင
်မိခင်တဲ့ကလေးတွေကျတော့ဒီလူသားချင်းစာနဲ့ဒီဝါပန်းနာအဖွဲ့ရှိရနေပြီးတော့သူတို့တတ်နိုင်တဲ့လောက်တော့ကူညီပေးထားတယ်ရှင
်အဲ့တော့အမျိုးသမီးတွေအထူးကဒုက္ခဘာတွေပါလဲရှင်
အမျိုးသမီးတို့အထူးကဒုက္ခတော့အန်ဒီအများကြီးပေါ့မိဖားပိုင်းဆိုင်ရာမှာဆိုတဲ့တချို့တွေဒီမှာတော့ဒီတကယ်ကျွမ်းကျင်တဲ့ရှေ့ချဝင်နေမရှိဘူးလေအန်ဒီအဲ့ဒီမျိုးတွေကျတော့တချို့တွေကျတော့လဲအသက်အန်ဒီရဆုံးရှုံးရတဲ့အပိုင်းချီရှိတယ်ရှင်ကျမတို့ဒီကိုထွက်ပြလာတဲ့ခီးကအရန်နဲ့စမ်းတဲ့ခါကျတော့တချို့ကစိတ်ပန်းဆိုင်ရာစိတ်ဖိစီးမှုတွေတအားများတယ်စိတ်ပင်ပန်းလူပင်ပန်းတဲ့ခါကျတော့ဒီစိတ်ဖိစီးမှုများတဲ့ခါကျတော့လူတွေကခံနိုင်ရင်မရှိကြဘူ
းဆော့ဆော့ပြောတဲ့ဟိုတမီးရဲ့တချီးပဲဟုတ်ပေါ့နော်အဖိုးဖွားနှစ်ဦးလောက်လျှောက်လာရတယ်ဆိုတော့အဖိုးဖွားတွေနဲ့ပတ်သက်ပြီးတော့ဘာအခက်အခဲတွေတွေ့ရပါလိမ့်ရှင
်အဖိုးဖွားတွေနဲ့အခက်အခဲဆိုတော့ဒီမှာနေထိုင်ရေးပေါ့လေကောင်းလေတန်းညီမရှိဘူးကဲဒီမှာအဖိုးရဖိုက်တော့ခဏနေတမျိုးရှူရှားလိုက်ခဏနေတမျိုးဖြစ်လာလိုက်အဲ့လိုမျိုးပေါ့ကျမရေးလဲတအားနဲ့ချွတ်တဲ့ရဟုတ်ကဲ့
ကိုတိုင်ဒုက္ခတွေတူနေနေဟိုတက်ဆိုင်ရပေါ့နော် KIE KIO ရောပြမအစိုးရကိုဘာပြောချင်ပါလဲတမီးဒုက္ခတွေတူနေနေ
တမီးတို့ကဖြစ်နိုင်တော့ကိုအိမ်ကိုရာကိုပြန်ချင်တယ်ဒါပေမဲ့ပြန်လို့မရဘူးတမီးတို့ဒီတရားမျှတတဲ့အစိုးရကိုဖြစ်စေရှင်နေပေါ့နော်အဲ့ဒီမျိုးလူချင်းသားဒီတရားမြတ်တဲ့ဥချုံမှုကိုတမီးတို့အရန်လူလာပါတယ်အန်တီတစ်ဖက်စလုံးကိုငိမ့်ချမ်းချင်ပါတယ်ဟုတ်ကဲ့ You can bend but never break me
cause it only serves to make me more determined ဒလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတောက်ကြနေညာပိုင်းမှာအစ်နားစင်နိုင်ပြီးအခုလိုမစနစ်မနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေအခုဆက်ပြီးနားစင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်
ဆဲတီဆောက်လိုက်တဲ့အတွက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဖြစ်ရတွေမှာကောင်းကျိုးရောထိခိုက်မှုတွေပါရောနေလေရှိပေမဲ့ AMR မြေကျောင်းပေါ်မှာဆဲဆောက်မယ်ဆိုရင်တော့နိုင်ငံအတွက်ထည့်ပြီးစဉ်းစားရမယ့်အချက်တွေကအများကြီးပါမြစ်ဆုံဒေတာမှာဆဲရီတိဆောက်တဲ့မတဲ့အင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပန်ရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါစီ
ဆိုတော့အားလုံးဒီအတိုင်းပဲ AR ဆိုတော့ဗမာပြည်ရဲ့အသေးနှလုံးဗမာပြည်ရဲ့ယဉ်ကျေးမှုလေ AR ယဉ်ကျေးမှုလို့တော့ပြောရတယ်။ဘာလို့ AR မြကြီးကကျွန်တော်တို့ဗမာနိုင်ငံကမြောက်ကနေတောင်ကိုစီးဆင်းပြီးတော့မှ AR မြကြောင်းဖြတ်သွားတဲ့နေရီမျိုးတွေအကုန်လုံးကိုလူတွေကိုအများကြီးကြိုးပြတဲ့မြကြီးတစ်စင်းပါ။ဒါကြောင့်ဒီမြစ်ပေါ်မှာဆယ်ဆောက်မှာဆိုလို့ရှိရင်စဉ်းစားရတာအချက်တွေအများကြီးရှိတယ်အရာဒီရဲ့အဲ့ဒီမြေဆုံရဲ့ပေါ်ပိုင်းမှာသူတို့တောက်ဖို့ရွေထားတာ18ခုလောက်ရှိပါတယ်အခုဒါနောက်ပိုင်းငါးပြည်သူကကန့်ကွက်ထားတာပေါ့အာရက်ထားတဲ့နေသားမှရှိပါတယ်ဒီဒေသခံတိုင်းသားတွေအပါအဝင်လူလူလန်စာဖွဲ့စည်းအတီးရီးယားနေပြီးတော့မှကန့်ကွက်နေတဲ့တကယ်စီမံကိန်းဖြစ်တယ်ပေါ့လေပြောရမယ်ဆိုလို့ရှိရင်တော့အချက်လက်တွေရောအကြောင်းတရားတွေရောအများကြီးပါပဲကျွန်တော်ကတော့ဒါ geologist တယောက်ဖြစ်တဲ့အတွက်ကြောင့်မို့လို့ geologist တယောက်ကအမြင်လေးအနေနဲ့ပဲအရေးကြီးတဲ့အချက်၃-၄ချက်လောက်ကိုသုံးသပ်ကြခြင်းပါလေ။ဆောက်တင်လားမဆောက်တင်လားဆိုတာပေါ့လေ
။သမရဦးသိန်းစိန်လက်ထက်မှာပြည်သူတွေလက်မခံလို့တရုတ်ကုမ္ပဏီရဲ့ဒီဆောက်ရေးကိုဆိုင်းငံ့ထားခဲ့ရတဲ့ဒီမြစ်ဆုံဆယ်စီမံကိန်းဟာကချင်တိုင်းရင်းသားတွေရဲ့ရိုးရအမွေးနှစ်တခုလို့သတ်မှတ်ထားတဲ့နေရာမှာချထားတာဖြစ်ပါတယ်
။ဒီမြစ်ဆုံကတကယ်တော့မေခနဲ့မလီခနဲ့မြင့်နဲ့ကြောင်စုံတဲ့နေရာကိုဒါမြစ်ဆုံလို့ပြောပြီးအဲ့ဒီနေရာမှာစောက်မှာပေါ့လေမိခနဲ့မလီခမြစ်မှာလဲမိခမြစ်ပေါ်မှာဆိုလို့ရှိရင်၅ခုစောက်မှာမလီခပေါ်မှာတစ်ခုစောက်မှာပေါ့လေမြစ်ဆုံအပါဝင်ဆို9ခုဖြစ်သွားတာဆိုလိုတဲ့အသေးတွေကမြစ်ဆုံရဲ့အထက်ပိုင်းမှာကိုဒီမိခနဲ့မလီခမှာကိုသူတို့ကနောက်ထပ်6ခုလောက်စောက်ဖို့ရှားထားတာပေါ့လေပေါ်မှာအမှ10ခုချင်း10ခုချင်းရဲ့နာမည်တွေလည်းပဲကျန်ရင်သတ်မှတ်ထားရောရှိပါတယ်အိုးစောက်တာတော့မစားဘူးမြစ်ဆုံကိုဒီစလုပ်တဲ့သဘောပေါ့လေဒီမြစ်ဆုံဆယ်ကတကယ်ဆယ်အကြီးစားကြီးဆယ်ကြီးစားကြီးစောက်မယ်ဖြစ်တဲ့တကြောင်မို့ရေလောင်နဲ့ပမာဏကလည်းအရန်ုံများတယ်အရန်ုံများတဲ့အတွက်အရင်တော့ဒီတောတောင်နော်မြေပြင်ဖြစ်တဲ့နေရာတွေကတကယ်ရေလောင် area ကြီးတစ်ခုလုံးဖြစ်သွားပြီးတော့အားလုံးဟာရေအောက်ကိုမြုပ်သွားမှာအဲ့လိုရေအောက်ကိုမြုပ်သွားလို့ရှိရင်အဲ့ဒီမြစ်ဆုံဒေသမှာရှိနေတဲ့မူလသဘာဝတောတောင်ကြီးမြေလှအပဒီအကုန်လုံးကလုံးဝကွဲပြောက်သွားမှာ တဘာဝပောင်းရင်ကလုံးဝဌာနပြောင်းလဲသွားမှာဒီလိုမျိုးကြီးအောက်ကိုပြောက်သွားမယ်ဆိုလို့ရှိရင်ဘယ်တော့အခါမှဒီတဘာဝအလှတရားတို့ပြန်မရနိုင်တော့ဘူးဒါကြောင့်မြစ်ုံဒေသကတကယ်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ national treasure လို့တောင်မှပြောလို့ရတယ်တကယ် area ကြီးပဲတဘာဝအလှပါတွေအစီဆုံးဆုံးဝနိုင်တယ်ဘယ်တော့အခါမှပြန်မရနိုင်တော့ဘူးအဲ့ဒီချက်ကြောင့်အောက်တင်ဘူ
းဒီနိုင်ငံရဲ့ရတနာတဘာဖြစ်တဲ့အမွေအနှစ်တွေပျောက်ကွယ်ရုံနဲ့မကပါဘူးဆယ်ဆောက်လို့အတွက်ပေါ်လာမဲ့ဘေးထွက်ဆိုးကျိုးတွေကလည်းများလာပါတယ်
ဒီဆုံးဆောင်လေဒီကဘာပိုင်ဒီထိခိုက်မှုတွေကဖြစ်မှာပါပဲဆယ်လေးဆောက်လိုက်တဲ့အတွက်မြစ်တွေကငကူစီးနေတဲ့ရေစီးရလာတွေပိတ်လိုက်တဲ့အတွက်မြစ်အောက်ပိုင်းမှာဆိုလို့ရှိရင်ရေစီးနှုံးတွေအနေပူးချမှုတွေအဲ့ဒီအကုန်လုံးကကျောင်းလဲသွားတယ်နော်ငကူလုံးကကုန်းမြစ်တဘွားနေပြီးတော့မှရေရှင်တဘွားဖြစ်တော့သူနဲ့သက်ဆိုင်တဲ့ ecology တွေကလည်းအကုန်လုံးကျောင်းသွားတယ်ဒါနဲ့ဒလိဆန်တွေသူတို့ရဲ့ရဲမြေတွေကျောက်ဆုံးသွားတယ်ဒီမှာငါးမျိုးစိတ်တွေဆိုလို့ရှိရင်လည်းအများကြီးကျောင်းသွားနိုင်တယ်ဆယ်တီဆောက်လိုက်ရဆိုတာဆယ်ရဲ့ပမာဏအကြီးအသေးပေါ်မူတည်ပြီးတော့မှရေလောင်လိုက်တဲ့အခါကျတော့ဆယ်တွေကအရန်ကြီးရဆိုလို့ရှိရင်ရေလောင်လိုက်တဲ့ဒုတွေကလည်းအရန်ကြီးလာတယ်အဲလိုရေဒုတွေအရန်ကြီးလာတဲ့အတကြောင်မလို့အဲဒီရေဒုတွေရဲ့တက်ရောက်တဲ့အစီအားတွေကလည်းတလျာတမ်းမှသွားပြီးတော့မှရေဒုတွေနဲ့ဖိထားသလိုဖြစ်တော့တဘာဝရဲ့တည်ငြိမ်မှုပေါ့လေ stability ကိုလည်းကြောင်းသွားတယ်တဘာဝပြည်နယ်ကြောင့်မိုးများတို့လည်းဖြစ်ဖြစ်အလင်းလုံးပဲဖြစ်ဖြစ်ဆယ်တွေကျိုးသွားပြန်မယ်ဆိုလို့ရှိရင်အဲဒီဆယ်အောက်ပိုင်းမှာရှိတဲ့လူတွေရဲ့အသက်အိုးအိမ်စီးဆင်းတွေပြည်ပြည်စီဆုံးဆုံးသွားနိုင်တယ
်ဒေတာတွင်တဘာဝရဲ့တည်ငြိမ်မှုပြတ်ပြားနေချိန်မှာစကိုင်းပြတ်၍သာလှုပ်ရှားမှုရှိလာခဲ့ရင်အန်ဒီယဟာမတွေးဝင်เสียပ
ါမြစ်ဆုံဆယ်ဟာမြန်မာနိုင်ငံရဲ့တကယ်နာမည်ကျော်တစ်ခုဖြစ်တဲ့စကိုင်းပြတ်၍နဲ့နီးကပ်နေတာပေါ့လေစကိုင်းပြတ်၍ဆိုတာမြန်မာနိုင်ငံမှာအဓိကငမင်းနေပြုစေတဲ့ပြတ်၍ကျော်တစ်ခုလို့ပြောလို့ရတယ်ဒီတက်ရီကျော်ကကြော်ဟိုလောက်ကစပြီးတော့ဆင်းနေအဖြစ်ပေါ့လေနောက်ကနေတောင်ကိုဆင်းလာတာဟိုဘင်္ဂလားပြည်တော်လည်းရောက်တဲ့အထိကီလိုမီတာ1500လောက်ရှိရလို့အကြမ်းကြီးပြောလို့ရတယ်။ဒါမှတော့သူ့ရဲ့ပိုင်းစစ်တွေတော့ရှိတာပေါ့လေ။အဲဒါကြောင့်မလို့ဆယ်ကြီးတစ်ခုတိဆောက်လိုက်တယ်ဆိုရင်အဲ့ဒီဆယ်ကြီးကအဲ့ဒီ area မှာလာပြီးတော့မှတင်လိုက်တဲ့ရေဒူးတွေကြောင့်ဝိတ်ကြီးအများကြီးတက်လာပြီးတော့မှဆယ်ကြောင်တော်မှငလျင်အသေးလေးတွေလှုပ်နိုင်တဲ့ခုနကစကိုင်းပြည့်ရင်နဲ့သွားပြီးတော့ဆက်ဆက်လို့လှုပ်ခဲ့မယ်ဆိုလို့ရှိရင်အခုတော်ရန်ကုန်မှာငလျင်တွေကနေတိုင်းကြီးပေါ်မှာဆက်တိုက်ဆက်တိုက်လှုပ်နေတာလှုပ်ခဲ့မယ်ဆိုလို့ရှိရင်အဲ့ဒီဆယ်ကြီးတိဆောက်ပြီးအဲ့လိုကစကိုင်းပြည့်ရင်နဲ့ဆက်ဆက်ပြီးလှုပ်သွားလို့ဆယ်ကြီးကျိုးသွားမယ်ဆိုလို့ရှိရင်တော့ဆယ်အောက်ခြေမှာရှိတဲ့မြို့ရာတွေအကုန်လုံးကမစင်းစားနိုင်တော့တကယ်ရေဘေးဒုက္ခတွေအများကြီးရောက်သွားနိုင်တယ်အဲ့ဒီအချက်ကြောင့်လည်းမဆောက်တင်ဘူးလို့ထင်ပါတယ်
ကချင်ပြည်နယ်ထဲမှာကြောက်စင်းကစပြီးတခြားရှားပါတဲ့တွင်းထွက်တန်ရန်ဇာတာတွေရှိပါတယ်။နေရာအများစုကိုဂုဏ်ထိတေးသေးချာချာမစူးစမ်းရသေးပါဘူး
။ဆယ်ကြီးတိဆောက်လိုက်တဲ့အတွက်ဒီမြေပြင်တွေအားလုံးကရေအောက်ကိုမြုပ်သွားမှဖြစ်တဲ့အတွက်ကြောင့်မလို့ဒီလောက်ကျယ်ဝန်းတဲ့ area ကြီးတစ်ခုလုံးမှာရှိတဲ့သဘာဝတန်ရန်ဇာတာတွေအားလုံးကလည်းရေအောက်ကိုမြုပ်သွားမှာပါ။ဒါကြောင့်ဆယ်မဆောက်ခင်တည်းကအဲ့ဒီ area ကြီးတစ်ခုလုံးမှာရှိတဲ့တဘာဝတယံဇာတာတွေကိုရောတီတီချာချာလိလာတိုင်းတာပြီးပြီလားတချင်းမီနဲ့ဆိုအားလုံးကြီးရဲ့အတိုင်းပဲတဘာဝတယံဇာတာပေါ်များတယ်မှာတောက်ဆိုင်ထွက်တယ်အဲ့ဒီမြစ်ဆုံမှာတောက်ဆိုင်မထွက်ဘူးဆိုရင်တော့ရွှေနဲ့တခြားအပိုးတန်တယံဇာတာတွေလည်းအဲ့လိုအားမျိုးတွေအများကြီးရှိနိုင်ပါတယ်ဒါကြောင့်ဒီတဘာဝတယံဇာတာတွေတထုတိုက်ပြီးရှားတွေရောဒီတိလေးလာပြီးလားเนาะအဲ့လိုမှမဟုတ်သေးဘူးဆိုလို့ရှိရင်တကယ်တန်မိုးရှိတဲ့ဟာတွေကရေအောင်မြုပ်သွားပြီးတော့ကျွန်တော်ကရေလိုတော့ပဲတုံးလို့ရမယ်လက်စစ်တာလို့ပဲတုံးလို့ရမယ်ဆိုလို့ရှိရင်ဒါလည်းမဖြစ်သင့်ဘူးလို့ပဲပြောမှာပဲအဲကြောင့်မလို့ခုနပြောတဲ့အချက်သုံးချက်ကတဘာဝအမြတရားတွေအားလုံးကြောက်သွားမယ်ငလင်လို့လို့เนาะသခိုင်းဖို့ကြီးလို့လို့เนาะလှုပ်ခဲလို့ဆယ်ကျိုးရင်အောက်မှာရှိတဲ့လူတွေအကုန်လုံးဒုက္ခရောက်သွားနိုင်တယ်နောက်တစ်ခုကဆယ်ရေလောင်လိုက်တဲ့အရာတစ်ခုလုံးကရှိတဲ့ညီအောက်ကတဘာဝပြန်စားတာတွေအကုန်လုံးကိုတီတီချာချာလိလာထားမှုမရှိသေးဘူးအဲ့ဒီအချက်၃ချက်နဲ့တင်ကျွန်တော်ရဲ့ပုံလေးကအမျိုးပြောမှလို့ဒီမြေဆုံဆယ်ကြီးကမဆောက်တင်ပါဘူးလို့အဲ့လိုပဲပြောတင်ပါတယ
်တရုတ်နဲ့ဖက်ဆက်တိဆောက်မဲ့ဒီဆယ်စီမံကိန်းကိုမလုပ်တင်ကြောင်းတရုတ်ပညာရှင်တွေကိုယ်တိုင်ကအကြံပေးခဲ့တာရှိတယ်လို့လည်းဦးသိမ့်ပိုင်ကပြောပါတယ်မြန်မာပညာရှင်တွေဘက်ကလည်းကောင်းကျိုးထက်ဆိုးကျိုးပိုများစီမဲ့ဒီစီမံကိန်းရှေ့ဆက်မှာကိုမလိုလားကြဘူးဆိုတာကိုတင်ပြရင်ဒီသတင်းဖတ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါနော
်ဒေါက်ခင်မြတ်သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေညာဘက်မှာအစ်နာစင်နိုင်ပြီးအခုလိုစနေနေ့မနက်မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင် မေရိကန်ပြည်တော်စုဟာဓာတုလက်နက်တွေအဆုံးသတ်ရေးနဲ့ဒီလိုလက်နက်တွေအသုံးပြုနိုင်တဲ့ဓမ္မမဟုတ်အသုံးပြုနေတဲ့သူတွေကိုဒဏ်ခတ်ရေးယူမှုကနေကင်းလွတ်ခွင့်မပေးဖို့ဆုံးဖြတ်ထားပါတယ်။ဇန်နဝါရီလ22ရက်နေ့ကစီးရီးယားနိုင်ငံမှာကယ်ရိုလင်းဓာတ်ငွေလို့တည်သာထင်ရှားတဲ့ဓာတ်ငွေနဲ့တိုက်ခိုက်မှုမှာလူပေါင်း20ကျော်တစ်စကံဖြစ်ခဲ့ကြပြီးအများစုဟာကလေးတွေဖြစ်ကြတယ်ဆိုတာကိုအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကပြောပါတယ်။အရှိကောက်တာမှာမကြခင်ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းစီးရီးယားဆိုရဟာဓာတုလက်နက်တွေအသုံးပြုပြီးတော့ကိုယ်နိုင်ငံကပြည်သူတွေကိုဆက်လက်တိုက်ခိုက်နေပွဲရှိတယ်ဆိုတဲ့အလွန်စိုးရိမ်မကင်းဖြစ်မှုတွေဖြစ်ပေါ်လာရတယ်လို့ဝန်ကြီး Tillerson ကသတိပေးပြောကြားခဲ့ပါတယ်။ဒါပေမဲ့အရှိကောက်တာကဒဇာဂန်နေအတွက်နောက်ဆုံးတာဝန်ရှိသူဟာရုရှားဖြစ်ပါတယ်။နောက်ပြီးဆီးရီးယားအေးမှာရုရှားပါဝင်ပတ်သက်လာခြင်းကစလို့ဆီးရီးယားနိုင်ငံအတွင်းမရေတွက်နိုင်တဲ့ပြစ်မှတ်တွေကိုဓာတုလက်နက်နဲ့တိုက်ခိုက်ခဲ့ပါတယ်။2013ခုနှစ်စက်တင်ဘာလအတွင်းဆီးရီးယားနိုင်ငံအတွင်းဓာတုလက်နက်တွေဖေရှားရှင်းလင်းပစ်ဖို့အတွက်မူပေါင်းချမှတ်လှုပ်ဆောင်မှုနားလည်မှုကိုအမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားတန်တမာရေးရသဘောတူညီခဲ့ကြပြီးစီးရီးယားနိုင်ငံအတွင်းစုပုံနေတဲ့ဓာတုလက်နက်တွေကိုဖျက်ဆီးပစ်ဖို့ပါရှိပါတယ်။ဒီလိုလှုပ်ဆောင်တဲ့နေရာမှာရုရှားနိုင်ငံအနေနဲ့သူ့ရဲ့မဟာမိတ်စီးရီးယားအစိုးရရဲ့ဓာတုလက်နက်အသုံးပြုမှုကိုရပ်ဆိုင်းသွားဖို့နဲ့ဓာတုလက်နက်တွေကိုနိုင်ငံတကာရဲ့ရှေ့မှောက်မှာဖျက်ဆီးပစ်ဖို့အာမခံသူဖြစ်တာဝန်ယူထားတာပါ။ဒါပေမဲ့ရုရှားဟာဒီကိရိတွေကိုမလိုက်နာခဲ့ပါဘူး။ရုရှားဟာစီးရီးယားအစိုးရကိုအကာအကွယ်ပေးနေတယ်ဆိုတာမငြင်းနိုင်သလိုလုပ်ငန်းစဉ်မှာအမခန်သူအဖြစ်နဲ့အမေရိကန်ပြည်ထောင်စုနဲ့သဘောတူညီထားမှုကိုလိုက်နာဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့ဝန်ကြီးတယ်လဆင်ကပြောပါတယ်။ရုရှားဟာဓာတုလက်နက်သဘောတူညီမှုနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်အမှတ်2218ကိုအယုံကြည်မဲ့အောင်လုပ်ခဲ့တယ်လို့စီးရီးယားနိုင်ငံအတွင်းဓာတုလက်နက်အသုံးပြုခဲ့တယ်လို့ယူဆရတဲ့နေရာတွေကိုပူးတွဲတွားရောက်စစ်ဆေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလည်းနှစ်ကြိမ်တိုင်တိုင်ဗီဒီယိုအာဏာအသုံးပြုပြီးတော့တားဆီးခဲ့ပါတယ်။ရုရှားဟာစီးရီးယားနိုင်ငံအတွင်းဓာတုလက်နဲ့အသုံးပြုမှုအရေးကိစ္စနဲ့ပတ်သက်ပြီးတော့အဖြေရှာဖို့ပြက်ကွက်ခဲ့ပါတယ်။စိတ်သဘောထားတူတဲ့နိုင်ငံပေါင်း25နိုင်ငံကျော်ဟာဓာတုလက်နဲ့ဆိုင်ရာသဘောတူစာချုပ်အတိုင်းလိုက်နာဆောင်ရွက်ဖို့သဘောတူညီထားပြီးဓာတုလက်နဲ့အသုံးပြုမှုပေါ်ပြစ်ဒဏ်ကင်းလွတ်ခွင့်စန့်ကျင်ရေးနိုင်ငံတကာမဟာမိတ်အဖွဲ့မှပါဝင်ထားကြပါတယ်။ဒီအဖွဲ့ဝင်နိုင်ငံအရေးအတွက်တိုးများလာဖို့ကျွန်တို့ကမျှော်လင့်ထားပါတယ်။ဓာတုလက်နဲ့တိုက်ခိုက်ဖို့အမိန်ပေးသူတွေတိုက်ခိုက်သူတွေကိုသတိပေးကြပါတယ်။ဒီနေ့မှခမရဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ရင်ဆိုင်ကြုံတွေ့ရမှာဖြစ်ပြီးတော့ဥပဒေစီရင်မှုကိုခမရတို့ရဲ့တရားခံတွေမြင်တွေ့ကြရပါလိမ့်မယ်လို့ဝင်းကြီးတယ်လဆင်ကပြောခဲ့ပါတယ်။ဒါဟာခမရတို့ရဲ့ရွေးချယ်မှုပါပဲ။တခြားကမ္ဘာအနှံ့ကလူတွေကလည်းစောင့်ကြည့်နေကြပါတယ်လို့လည်းဝင်းကြီးတယ်လဆင်ကပြောကြားသွားကြောင်းပါခမရ။
American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။ VOA အမေရိကန်တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 kHz 15133လိုင်းဒိုမီတာ25 kHz 11823နဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။ခုစနေမနက်ခင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြပေးပါဦးမယ်ရှင
်။ American 2016သမရရွေးကောက်ပွဲမှာရုရှားကနေဂျာဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှုတွေဟာအာဏာကိုအလွဲသုံးစားလုပ်ခဲ့ကြောင်းတွေ့ရတယ်လို့ Republican တွေဆွဆဲထားတဲ့အငင်းပွားပွဲရုံတွင်းမှတ်တမ်းကိုအောက်လွတ်တော်စုံစမ်းရေးကော်မတီကနေထုတ်ပြန်ပေးလိုက်ပါပြီ။ရှေ့ပြောင်းဝင်ရောက်သူတွေဟာအမေရိကန်အတွက်ကြီးမားတဲ့တန်ဖိုးတွေကိုယူဆောင်လာကြပေမဲ့နိုင်ငံမှာနေထိုင်ဖို့အတွက်ဝင်လာသူတွေကိုထိန်းကွက်တဲ့နေရာမှာအမေရိကန်အစိုးရဟာကောင်းကောင်းမလုပ်နိုင်ဘူးလို့နိုင်ငံချိုင်းဝန်ကြီး Rex Tillerson ကမက္ကဆီကိုနိုင်ငံရောက်နေတော့ပြောကြားလိုက်ပါတယ်။လူမှုကြီးကြပ်ရေးထိန်းချုပ်ဖို့နှစ်ပေါင်းများစွာအတွင်းနီးလမ်းမျိုးစုံချမှတ်ခဲ့ပေမဲ့အရှုပ်ထွေးရှင့်အောင်မလုပ်နိုင်ဘူးလို့လည်းပြောပါတယ်။နိုင်ငံတော်လျှို့ချက်အုပ်ရေးဖောက်ပြမှုနဲ့ဖမ်းဆီးခံရတဲ့ Rogers သတင်းသမားနှုတ်ကိုအာမခံပေးဖို့ချက်သပရင်းကမြောက်ပိုင်းခရင်တရားရုံးကဆုံးဖြတ်တာနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ရတယ်လို့အများဆုံးပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးရုံးကနေတောင်းဆိုလိုက်ပါတယ်။ဒီသတင်းတောက်နှုတ်ကိုဖမ်းဆီးတာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တိတိတသားကျဆင်းလာတာပြနေတယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးရုံးပြောခွင့်ရကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒေတာရီမှာကြည့်ရဩဇာလွှမ်းမှုတိုးလာနေတာတုံ့ပြန်တဲ့အနေနဲ့အိန္ဒိယသမုဒ္ဒရာအတွင်းဆီရှီလစ်ချွန်စုတွေမှာရေဇက်စခန်းတစ်ခုဆောက်ဖို့အိန္ဒိယကသဘောတူစာချုပ်တစ်ခုကိုလက်မှတ်ထိုးလိုက်ပါတယ်။တရုတ်နဲ့နှိစက်တဲ့ကွန်မြူနစ်ပါတီတွေအာဏာရလာတော့မှနီပေါ်နိုင်ငံကိုလည်းအိန္ဒိယနိုင်ငံချင်းဝင်ကြီးထူးထူးခြားခြားပဲတွားရောက်ခဲ့တာပါ။
စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်ရှင်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 1556ညလိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ် VOE သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.